Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American တန်ကနေ2024ခုနှစ်နိုဝင်ဘာလ23ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီ Washington DC မြို့ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line meter 1925 32နဲ့ line meter 190ကနေနားဆင်နိုင်တာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
ကျွန်တော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်အရေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာဘီလီယံနာတထေးကြီးစကော့ဘန်နက်ကိုဗန်နာရေးဝန်ကြီးဖြစ်ရာထားလိုက်ပါတယ်ကဘာကြီးရဲ့အာရုံဆိုင်မှုမရတဲ့မြန်မာနိုင်ငံမှာလူမမြင်ကြတဲ့ပဋိပက္ခတွေဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrew ကပြောဆိုလိုက်ပါတယ်လာအိုနိုင်ငံ VVM မှာမက်သနောအစိတ်သင့်ပုံရတဲ့နိုင်ငံသားကြီးသောဧည့်သည်6ဦးသေဆုံးခဲ့တဲ့အတွက်လွန်စွာစိတ်မကောင်းကြောင်းလာအိုအစိုးရကထုတ်ပြန်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုစမိုးကျော်ရေအခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာစနေညပတ်စဉ်ကဏ္ဍထဲမှာအမျိုးသမီးဒုက္ခတွေနဲ့လိန်အမျက်ထုတ်မှုအန္တရာယ်ကိုလူအခွင့်အရေးတက်ကြွလို့ရှာသူတူက
စာဝတ်နေရင်ခက်ခဲသွားတယ်တချို့ဒီအမျိုးသမီးတွေမိခင်တွေအလုပ်လုပ်ခွင့်မပေးကြရလက်ရှိရဲ့ဆိုတော့အဲဒီလိမ်မိုင်းဆိုင်ရာဘောင်းဆောင်မျိုးဖြစ်လာတတ်တယ်ဗမာပြည်ကဒုက္ခတွေရယ်ဆိုရင်လည်းအတူတူမှာအလားတူဖြစ်ရမျိုးတွေဖြစ်နေရတယ်ကိုလည်းကြားသိနေရတယ
်ဒီအကြောင်းပြောထားတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မတိုင်ခင်ဒုသန်အစီအစဉ်နောက်အာရှနိုင်ငံရေးပြီးရင်တော့လေယာစီဘွားဥရိယာတီနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထေတဲ့ရောက်တဲ့တွေကိုကိုစောမိုးချော်နဲ့ပြောပြပေးမှာပါခင်ဗျာ
အရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာဘီလီယံနာတထေးကြီးစကော့ဘန်နက်ကိုဗန်နာရေးဝန်ကြီးအဖြစ်ရာထားလိုက်ကြောင်းတောက်ကြနေညကကြေညာပါတယ်အသက်62နှစ်အရွယ်ဘက်ဆန်ဟာ Key Square Capital Management ငွေကြေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာကုမ္ပဏီကိုတည်ထောင်သူဖြစ်ပြီးပရိဒတ်လုပ်ငန်းတွေလုပ်တဲ့တထေးကြီးဂျော့ဆိုရပ်စ်ရဲ့ဆိုရပ်စ် Fund Management လုပ်ငန်းကြီးရဲ့ငွေကြေးကို1992ခုနှစ်တည်းကစီမံခန့်ခွဲယင်းနှီးမြှုပ်နှံပေးသူဖြစ်ပါတယ်တကယ်သာသူဗန်နာရေးဝန်ကြီးဖြစ်လာမယ်ဆိုရင် American ဗန်နာရေးဝန်ကြီးတွေထဲမှာပထမဦးဆုံးပုံမှန်လင်းလင်းလိန်တူဆောင်မဲ့သူဝန်ကြီးဖြစ်လာမှာဖြစ်ပါတယ်ဘက်ဆန်ဟာနိုင်ငံတကာယင်းနှီးမြှုပ်နှံမှုပိုင်းကျွမ်းကျင်သူပထဝီနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာမဟာဗျူဟာကျွမ်းကျင်သူအဖြစ်အများလေးစားခံရသူဖြစ်တယ်လို့ Trump ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူဟာအစိုးရအသုံးစရိတ်လျှော့ချရေးသဘောထားရှိသူဖြစ်ပြီးတင်ရှိနေတဲ့ကြွေးမြည်တွေလျှော့ချနိုင်အောင်လုပ်ဖို့သဘောထားရှိသူလည်းဖြစ်ပါတယ်။ Scott Bessent ဟာဒီမိုကရက်ထောက်ခံသူတူဖြစ်ပေမဲ့အခုက Donald Trump ကိုအပြည့်အဝထောက်ခံသူတူဖြစ်လာပါတယ်။ Donald Trump ရဲ့ပြည်တွင်းအခွန်လျှော့ချရေးကိုထောက်ခံပြီးသွင်းကုန်နေတဲ့ပတ်သက်လို့အခွန်တွန်းမြေအစီအစဉ်ကိုထောက်ခံသူလည်းဖြစ်ပါတယ်။ Trump ရဲ့ဒုတိယသတ္တအတွင်းတရုတ်အပေါ်အခွန်တိုးကိုထောက်ခံသူလည်းဖြစ်ပါတယ်။
လဗနုမြို့လေကောင်ဂိုတော့အစ္စရေးတိုက်ခိုက်တာခံရပြီးလူ10ဦးကျော်သေဆုံးခဲ့ရပါတယ်။လဗနုနိုင်ငံဘေရုတ်မြို့လေနေရာကိုဒီနေ့မနေ့အစောပိုင်းကအစ္စရေးကပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့လဗနုဘက်ကပြောလိုက်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကြောင့်မြို့လေကလူနေဆောက်တစ်ခုလုံးလုံးဝပျို့ချပြီး12ဦးထက်မနည်းသေဆုံးခဲ့တယ်လို့မြို့ကန်တွေတော်တော်လေးတုန်လှုပ်ခဲ့ကြတယ်လို့ပြောပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ Hezbollah စစ်သွေးကြားအဖွဲ့ပြစ်မှတ်တွေလို့အစ္စရေးတို့ပြောပြီးဘေရွတ်မြို့တောင်ပိုင်းနဲ့တခြားနေရာတွေပေါ်အစ္စရေးတို့ဘက်ကတိုက်ခတ်နေတာမှာဒီမြို့လယ်နေရာကိုဒီနေ့တိုက်ခိုက်တာပါ။ဒါပေမဲ့အခုလိုဘေရွတ်မြို့တော်တဲကမြို့လယ်ကောင်းအပေါ်ထိတိုက်ခိုက်တာနဲ့ပတ်သက်လို့တော့အစ္စရေးဘက်ကတစုံတရာပြောထားခြင်းမရှိသေးပါဘူးခင်ဗျာ
။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညာဘက် VOA ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ကဘာကြီးရဲ့အာယုံဆိုင်မှုမရဖြစ်နေတဲ့မြန်မာနိုင်ငံမှာလူမမြင်ကြတဲ့ပဋိပက္ခကြီးဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew က ဖော်ပြပြောဆိုလိုက်ပါတယ်နိုင်ငံတကာကအလေးမထားတဲ့အတွက်ပြည်သူတွေအပေါ်စိုးဝါးရက်စက်မှုတွေကိုအုပ်ချုပ်သူတွေကလုံနေနိုင်ုံမကလှုပ်ဖို့အထောက်အပံ့ပေးရရောက်နေတယ်လို့ကုလသမဂ္ဂထူထူညီလာခံကိုတင်ပြတဲ့အစိုးရခန်းစာမှာအသေးစိတ်ရေးသားထားပါတယ်ချွန်အန်ဒရူးရေးသားပြုစုတဲ့အစိုးရခန်းစာကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကထူထူညီလာခံမှာအော်တိုဘလာတော့ကတင်ပြခဲ့ပြီးအစိုးရခန်းစာအသေးစိတ်ကိုကုလသမဂ္ဂကပြီးခဲ့တဲ့တောက်ကြနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်ပွဲတွေမှာအရေးနိုင်နေပြီးဒီဆောက်တီးယာမရဖြစ်နေတဲ့မြန်မာအာဏာသိမ်းစစ်ကောင်စီအတိုက်ခံအင်အားစုတွေအခြေဆိုင်တဲ့ဒေသကကြေးရွာတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးခေါင်းပြတ်တတ်တာအုပ်စုဖွဲ့မရင်းတင်တာညှဉ်းပန်းနှိပ်စက်တာတွေကျူးလွန်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်အစိုးရခံစားမှာဖော်ပြထားပါတယ်ညှဉ်းပန်းနှိပ်စက်တပ်ပြတ်ခံရသူတွေထဲမှာကလေးငယ်တွေအမျိုးသမီးတွေတက်ကြီးရွယ်အိုတွေလည်းပါဝင်တာကိုပြောထားပါတယ်စီရေးအရာအရေးနိုင်နေပြီးနေမြေတွေလက်လွတ်ဆုံးရှုံးနေရတဲ့မြန်မာစစ်တပ်ဟာသူတို့မထိန်ချုံနိုင်တော့တဲ့မြို့ရွာတွေကိုခင်မိစစ်လက်နဲ့ပစ္စည်းတွေအသုံးပြုပြီးတိုက်ခိုက်ဖျက်ဆီးနေတယ်လို့အရသားတွေပေါ်မှာလည်းတိုက်ခိုက်နေတယ်လို့Tom Andrew ရဲ့အစီအခံသားမှာဖော်ပြထားပါတယ
်ဖိလစ်ပိုင်သမ္မတကိုဒုသမ္မတကပြန်သတ်ဖို့ချင်းချောက်ပြီးလုံခြုံရေးတိုးမြှင့်ထားတယ်လို့ဖိလစ်ပိုင်သမ္မတရုံးကပြောလိုက်ပါတယ်ဖိလစ်ပိုင်သမ္မတ Ferdinand Marcos Jr. ရဲ့အသက်အန္တရာယ်ချင်းချောက်ခံရတဲ့အတွက်လုံခြုံရေးအထူးကြံ့မှတ်ထားတယ်လို့သမ္မတအင်ဒိုကနေဒီနေ့စနေနေ့မှာထုတ်ပြန်လိုက်တာပါဒုသမ္မတ Sara Duterte ကသူ့ကိုလှုပ်ကြံတက်ဖြတ်ဖို့ကြံစီနေကြောင်းနဲ့သူသာအသက်ခံခဲ့ရရင်သမ္မတ Marcos ကိုရောသမ္မတ Gregorio ပါတက်ဖို့ဒုသမ္မတငားရဲ့ညွှန်ကြားထားတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပြီးတဲ့နောက်သမ္မတနန်းတော်ကအခုလိုထုတ်ပြန်ခဲ့တာပါသူသာအသက်ခံခဲ့ရရင်သမ္မတကိုရတာမကသမ္မတရဲ့ညီကိုဝန်ခွဲတော်သူလွှတ်တော်ကထမာတင်ရိုမယ်ဒက်စ်ကိုပါတပ်ဖို့ညွှန်ကြားထားတယ်လို့ဒုသမ္မတဆာရာဒူတာတေကသတင်းစာရှင်းလင်းပွဲတည်းပြောခဲ့ပါတယ်ဒုသမ္မတဆာရာဒူတာတေဟာယခင်သမ္မတဟောင်းရိုဂျီကိုဒူတာတေရဲ့သမီးလည်းဖြစ်ပါတယ်ခင်ဗျာ
လာအိုနိုင်ငံဗန်ဗီယန်မြို့မှာမက်သနောအစိတ်သင့်ပုံရလို့နိုင်ငံသားခီးသွားဧည့်သည်6ဦးသေဆုံးမှုအတွက်အလွန်ဆောင်မှစိတ်မကောင်းဖြစ်တယ်လို့လာအိုဆိုရကပြောကြားလိုက်ပါတယ်။သေဆုံးသူတွေအတွက်စိတ်မကောင်းဖြစ်ရကြောင်းနဲ့ကျန်းရသူမိသားစုအတွက်အထူးဝမ်းနဲ့တဲ့အကြောင်းလာအိုနိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်မှာဖော်ပြပါတယ်။သေဆုံးခဲ့ရမှုအတွက်စုံစမ်းစစ်ဆေးနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။ကျော်ပိုးရေးနဲ့လှည့်လည်ခီးသွားလာသူတွေအများပြားတဲ့ဗန်ဗီယန်မြို့မှာနိုဗ ెంబ ာလ7ရက်နေ့ကဒါဇင်နဲ့ထိတဲ့နိုင်ငံသားကဘာလဲခီးသွားတဲ့အစိတ်သိငယ်ပြီးနောက်တေဆုံးသူ6ဦးရှိသွားပြီဖြစ်ပါတယ်တေဆုံးသူတွေထဲမှာဒိမတ်နိုင်ငံသား2ဦးအမေရိကန်နိုင်ငံသား2ဦးဗြိတိန်နိုင်ငံသား2ဦးနဲ့ဩစတြေးလျနိုင်ငံသား2ဦးတို့ပါဝင်ပါတယ်ဒိမတ် UK နဲ့ဩစတြေးလျနိုင်ငံတွေကသူတို့နိုင်ငံသားတွေတေဆုံးခဲ့ကြောင်းကြေညာချက်တွေထုတ်ပြန်ထားပါတယ်မက်သနောအစိတ်သိမှုကြောင့်တေဆုံးသူတွေရှိတဲ့အတွက်အမေရိကန်အစိုးရကလည်းအမေရိကန်အနေနဲ့လာအိုမှာအရက်တောက်သုံးရင်သတိချထားဖို့နှိုးဆော်ထားပါတယ်တေဆုံးသူတွေကမက်သနောအစိတ်သိတဲ့အရက်တွေကိုတောက်သုံးပြီးတေဆုံးကြတယ်လို့ယူဆထားပါတယ်ဗန်ဗီယန်မြို့ကနာနာတဲကိုကန်းဆောင်ပိုင်ရှင်မန်နေဂျာကိုရဲကခေါ်ယူစစ်ဆေးနေပေမဲ့အခုချိန်ထိအမှုဖွင့်ထားတာတော့မရှိသေးပါဘူးခင်ဗျာ
VOA American တိုင်းရဲ့ November 23ရက်စနေညသတင်းတွေကိုကုစားမှုကြောင့်ပြပြပေးခဲ့တာပါအခုတော့အပတ်စဉ်ခဏတွေဆက်တိုက်ပါပထမဆုံးတော့ဒုအသံစီစဉ်ပါဒီတစ်ပတ်မှာတော့အာဟာရရိတ်ခါရှားပါနေတဲ့စစ်ပေးဒုက္ခတွေဘဝကိုပြောထားပါတယ်စစ်ပွဲပဋိပက္ခတွေကြောင့်ဥယျင်ပြည့်ဘေးလွယာမှာတင်းရှောင်နေကြတဲ့စစ်ပေးဒုက္ခတွေအာဟာရပြည့်အောင်စားတောက်နိုင်ဖို့ခက်ခဲနေတဲ့အခြေအနေကို Frontier မြန်မာဖွဲ့ပြောပြပေးပါအောင်ခင်ဗျာ
နေမကဘူး။ဒါပြည့်စုံကိုဘူးရဲ့ချောင်းဆိုးနဲ့နှာဆေးရပေါ့။မရှိတော့တဲ့ဒီလိုပဲကျွေးရတယ်။ကိုကမပြည့်လေတဲ့ခါကျတော့ဒီလိုပဲကျွေးနေမွေးနေရတာပဲ။
စစ်ဆောင်နေမှာကဒီအာဟာရကျူတဲ့မှုတွေခံစားနေရတာမျိုးတွေရှိပါတယ်။အများဆုံးဒီအခြေအနေဒီအနေရကိုကြုံတွေ့ရနိုင်တဲ့သူတွေကတော့အသက်9နှစ်ယောက်ကလေးတွေကိုဝင်ဆောင်မိခင်တွေပေါ့
။ဆီယာနာတိမ်မှုကြောင့်ပြန့်နှံ့သွားတဲ့ပြိပခါကအစားအစာထုတ်လုပ်မှုနဲ့တည်ယူပို့ဆောင်ရေးတွေကိုဖျက်ဆီးခဲ့ပြီးနိုင်ငံရဲ့စီးပွားရေးလည်းယိုယွင်းသွားပါတယ်။အဲ့ဒီအတွက်ပြိပခါကြောင့်စစ်ဆောင်နေရသူ3သန်းကျော်လောက်ထဲကအများစုကလက်ရှိမှာအဟာရချို့တဲ့မှုတွေနဲ့ရင်ဆိုင်နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်သူကတော့ဦးစားပေးပြီးကြွေးရတာပေါ့ သူကတော့ငါဆိုလဲငါကောင်းလေးပါလေအသားငါလေးလာတဲ့အခါကျတော့လဲသူ့ပုံနာဆိုပြီးတော့ပေါ့အသားငါလေးပါလေဝယ်ချက်ကြွေးပေါ့ကိုကတော့ကစုံရရှိတော့လဲကစုံရပေါ့ချမရချမရှိတော့လဲချမရပေါ့အဲ့ဒါနဲ့ရောငါဥစားပေါ့သူကတော့အသက်ကြီးနေဆိုတော့သူ့ပုံနာလည်းကောင်းကောင်းလေးလုပ်ကြည့်ရတယ်နေနိုင်တော့မကြွေးနိုင်တခါတလေအဲ့လိုပဲကြွေးနိုင်
တော်မူနဲ့သူ့မိသားစုဝင်နေဖြစ်တဲ့သူ့မျိုးသားသူ့သမီးနဲ့အသက်80အရွယ်သူ့အမေအိုတို့စစ်ဆောင်စခန်းမှာနေနေရတာနှစ်နှစ်နီးပါးရှိပါပြီ။အဲ့ဒီစစ်ဆောင်စခန်းမှာလူ200လောက်ရှိပြီးအိမ်သာ4လုံးပဲရှိပါတယ်။စခန်းကတော်လိုင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့ဘကူးတိုင်းနဲ့ကရင်ပြည်နယ်အဆက်မှာရှိတာပါ။တော်လိုင်းတပ်ဖွဲ့တွေကဆန်ခေါက်ဆွဲနဲ့ငချောက်လူအသေးစားရိတ်ခါတွေထောက်ပံ့ကြပေမဲ့စစ်ဆောင်တွေကတခြားပြင်ပကအကူအညီတွေကိုတော့မရကြပါဘူး။ဒေါ်မိုးနဲ့သူ့မိသားစုဟာသူတို့ရွာမှာတုန်းကရောင်းဝယ်လုပ်ကြပြီးနှစ်ထပ်အုံညက်အိမ်နဲ့နေခဲ့ကြတာပါ။ဒါပေမဲ့2023အစောပိုင်းမှာတော့သူတို့အိမ်ကိုစစ်ကောင်စီတပ်ကမီးတင်ရှို့ခဲ့ပြီးတိုက်ပွဲတွေကြားကနေသူတို့ထွက်ပြေးခဲ့ရပါတယ်။အခုတော့သူတို့ဝါးတဲလေးထဲမှာနေနေကြရပါတယ်။တနေ့မှာ၅ဖမ်းရသည်၃လလောက်ပဲအနာကအင်းမှာအလုပ်လုပ်ကြရပြီးတရက်ကိုကြက်ငွေ8000နဲ့လုပ်ကြရတာပါ။ကြံတဲ့အချိန်တွေမှာတော့ငွေကြီးချီးငှားပြီးအသီးရွက်တွေရှာဖွေချက်ပြုတ်စားတော့ကြရပါတယ်။ဒါကြောင့်ဒေါ်မိုးရဲ့အမေအိုကြီးကိုဖွဲ့ဖွဲ့ရရမကြွေးနိုင်ပါဘူး။သူကမကြမကြဖျားနာပြီးဝမ်းပြက်ဝမ်းလျှောဖြစ်တတ်ပါတယ
်အမေရမှာဒီတနှစ်တော်နဲ့မှ၄၅၆ကအကျမကြီးမကောင်းအစားအသောက်လည်းဒုက္ခရောက်တော့အကျမကြီးကမကောင်းမကောင်းတဲ့အခါကျတော့သူလည်းအဲ့ဒါတခါကြည့်လို့ချင်း၄၅ခုနှစ်ရလောက်ဖြစ်တယ်အားလည်းနေတယ်အစားအသောက်တွေရတယ်ဒုက္ခရောက်တယ်လေသူနေရထိုင်ရတာလေနောက်ပြီးတော့ကိုယ်ရကိုယ်သေးတာမဟုတ်ကိုယ်ရင်ကိုယ်ဦးမဟုတ်တော့လေသူနေရထိုင်ရတာအဆင်မပြေ
ဆရာချင်းကတော်လိုင်းတက်ဖွဲ့ဝင်ဆရာဝန်တယောက်ပါသူကကရင်ပြည်နယ်နဲ့ပဲခူးတိုင်းကစစ်ဆောင်တွေကိုစေဝါကုသပေးပါတယ်။သူရောက်ခဲ့တဲ့စစ်ဆောင်စခန်းတွေမှာအများသောအားဖြင့်အစားအသောက်နဲ့အာဟာရပိုင်းဆိုင်ရာအင်မတန်အားနည်းတယ်လို့ဆရာချင်းကဆိုပါတယ်
။ရိတ်ခါတွေကလည်းအရင်ပြေဝအပေးမထားဘူးဗျာ။လိုအပ်ချက်တွေကတော့အများဟာပေါ့ဗျာ။ဒီအကြခုနပြောလို့ပေါ့ဒီလိုအဲ့ဒါပေးတဲ့ဟာလေးနဲ့ဖြစ်လို့လောင်းစားကြတာပေါ့သူတို့မှာ။သူတို့မှာလည်းရှိတာလေးနဲ့အခွဲပြငွေဥသီးစံဖြစ်တဲ့ငပိပဲဖြစ်ဒီအဲ့လိုပေါ့နော်အဲ့လိုဒီနည်းနည်းနည်းပေးရတာရကုန်းကိုချက်စားကြအဲ့လိုပြေးကြတာပေါ့နော်အဲ့လိုပုံစံကျွန်တော်တွေ့ခဲ့တယ်
မနိုင်ငံကလူဦးရေ390မှာ73တန်းလောက်ကစားနပ်ရိက္ခာမလုံမလောက်ဖြစ်နေတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကထုတ်ပြန်ပါတယ်။အဲ့ဒီထဲမှာ2021အာနာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့လက်နက်ကင်တိုက်ပွဲတွေကြောင့်နေရာဆွန့်ခွာပြီးစစ်ဘေးရှောင်နေကြရသူတွေကစားနပ်ရိက္ခာပြက်လက်မှုကိုအဆိုးရွားဆုံးရင်ဆိုင်နေရပါတယ်။မြို့သားညီညွတ်ရေးအစိုးရ NUG ကအချက်လက်တွေကိုကြောက်ယူစဲဖြစ်လို့ကိန်းဂဏန်းအတိအကျမပြောနိုင်ပေမဲ့စစ်ရှောင်တွေအာဟာရချို့တဲ့တယ်ဆိုတာကိုလက်ခံပါတယ်။NUG ကျန်းမာရေးဝန်ကြီးဌာနရဲ့အာဟာရဖွံ့ဖြိုးရေးဌာနခွဲကပြောရေးဆိုခွင့်ရှိသူဒေါက်တာဗစ်တိုရီကစစ်ဆောင်ကလေးတွေနဲ့ကိုဝင်ဆောင်အမျိုးသမီးတွေအများဆုံးအာဟာရချို့တဲ့နေကြတယ်လို့ဆိုပါတယ်
။စစ်ဆောင်တွေမှာကဒီအာဟာရချို့တဲ့မှုတွေခံစားနေရတာမျိုးတွေရှိပါတယ်။အများဆုံးဒီအခြေအနေဒီအနေရကိုကြုံတွေ့ရနိုင်တဲ့သူတွေကတော့အသက်5နှစ်ယောက်ကလေးတွေကိုဝင်ဆောင်မိခင်တွေပေါ့။ဘာကြောင့်ဒီလိုတွေခံစားနေရလဲဆိုတော့အရှင်းဆုံးအရိုးရှင်းဆုံးပြောရင်လုံလောက်မစားလို့ပေါ့နော်။အစားအစာအလုံးလောက်မစားရဘူးတစ်ဖက်ကကြည့်ရင်ကြတော့ယောဂပေါ့ကုသယောဂတွေဖြစ်ပေါ်တဲ့အကြောင်းမလို့ပေါ့ဒီလိုအခြေအနေလည်းတလို့အခြေအနေနှစ်ရက်ကြောင်းမလို့အာဟာရချို့တဲ့မှုတွေဖြစ်တယ်ပေါ့
စကိုင်းနိုင်ငံဒေါ်ဝင်းရဲ့9လအရွယ်မြေးကလေးကတော့အာဟာရချို့တဲ့မှုအန္တရာယ်ကိုရင်ဆိုင်နေရတဲ့နှိုးစုကလေးတွေထဲကတယောက်ပါသူသူ့သားနှစ်ယောက်နဲ့သူ့သမီးရောသူ့မြေးပါဆစ်ရှောင်နေရတာနှစ်နှစ်ကျော်ပါပြီသူတို့ရွာကိုစစ်ကောင်စီတပ်ကမီးတင်ရှို့ခဲ့ပါတယ်။တခြားစစ်ဆောင်တွေအများစုလိုပါပဲ။ဒေသခံအလူရှင်တွေရဲ့တခါတလေပေးတဲ့အကူအညီနဲ့ပဲစားဝတ်နေရေးကိုရုန်းကန်နေကြရပါတယ်။သူ့သားနှစ်ယောက်ကကြာပန်းအလုပ်လုပ်ကြပြီးတစ်လကို10ရက်လောက်ပဲအလုပ်ရှိကြပါတယ
်။မလောက်ဘူးလေ။မလောက်တော့လေဒီလိုပဲဆွေးတာပြီးတော့စားနေရတာ။ဒီလိုပဲဟိုကဂျွေဒီကဂျွေနဲ့ပဲရှင်ကုန်သွားတာပါပဲ။ဒီမမြေလေးက9လပဲရှိသေးတယ်။နိုးပဲတိုက်တယ်။စီနဲ့စားလေးနဲ့သမင်းပဲတွေးတယ်။မကြွေးနိုင်ဘူးလေ။နှုတ်မောင်းရတဲ့တထောက်900 800ဆိုတော့ဝယ်မကြွေးနိုင်ဘူး
။သူတို့မိသားစုကသူတို့အိမ်နဲ့10မိုင်လောက်ဝေးတဲ့လူတရာဝင်းကျင်ရှိတဲ့စစ်ဆောင်စခန်းမှာထလက်တဲနဲ့နေနေကြရတာပါ။အာဟာရချို့တဲမှုကဒေါ်ဝင်းရဲ့မြေးပါဝင်သူတို့စစ်ဆောင်စခန်းကကလေးတွေကိုမကြမကြဖျားနာစီပါတယ
်။နေမကောင်း။ဘာလို့ဖြစ်ဆိုကိုဘူးရဲ့ချောင်းဆိုးတဲ့နှာဆေးတယ်ပေါ့။မရှိတော့တဲ့ဒီလိုပဲကြွေးရတယ်။ကိုကမပြေလေတဲ့ခါကျတော့ဒီလိုပဲကြွေးနေမွေးနေရတာပဲ။ဒီမှာမရှိတာပဲဆရာရဲ့ရှိတော့တယ်ကိုမြေးလေးကိုတွေးတင်တာပေါ့အဟာရရှိတဲ့ဟာလေးတွေ
များသောအားဖြင့်အညာနဲ့ Nezane weed at Didariga, Dolaita de Tincho Tare Nemi Rima, Kuni Topani, a puri yapu, kakere, Sichal Sakandi Shibare. A deep car region, Sibui, Longani, Piasiadru, Sasa, Teu Pusa Mule, Kake Dovare. Time at Sikonsi Jangle, Sichalni Sigu, Kuni Yapu, Pu Kake Dovare. Dada Vitrigaro, Sichalni, Aramain Sayago, Taugu Chite, Sada Rimiabu Suvare.
Sikonsi ya. ထိချုပ်ထားတဲ့ဒီကျန်းမာရေးဝန်ကြီးဌာနပေါ့နော်စကားစလက်အောက်ခံကျန်းမာရေးဝန်ကြီးဌာနနေရောဒီနျူထရီရှင်းနဲ့ပတ်သက်တဲ့ဆပ်ပလိုက်တွေကိုဒီအဖွဲ့အစည်းတွေပေါ့နော်
တကယ်တော့အခုလက်သမကနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလုံခြုံရေးအခြေအနေအရမြန်မာနိုင်ငံကဒေသတော်တော်များများကိုမရောက်နိုင်ပါဘူး။စစ်ရှောင်တွေကိုထောက်ပံ့ခဲ့တဲ့အကူအညီများစုကဒေသတွင်းလူရှင်တွေနဲ့ဒေသခံလူအဖွဲ့အစည်းတွေကနေရရှိနေတာပါ။မက်တင်စာကြီးကကရင်ပြည်ချင်းနဲ့အညာကစစ်ရှောင်တွေကိုကူညီထောက်ပံ့ပေးနေတဲ့ကလင်းညံကိုအဖွဲ့ကပါ။သူတို့အဖွဲ့ကစစ်ရှောင်တွေအတွက်စားစရာအချောက်ချမ်းတွေ
အာနာဒိနာလေးနှစ်နေပါရှိလာပြီဆိုတော့ဒီစစ်ဆောင်ထောက်ပံ့ရေးအတွက်အလူရှင်တွေရဲ့ပါဝင်မှုကပြောရမယ်ဆိုလို့ရှင်အလူရှင်တွေဘက်ကလည်းနေရာစုံဘက်ပေါင်းစုံကိုကူညီကြရတယ်ပေါ့နော်ကူညီကြရတယ်ဆိုတော့ကြည့်လိုက်လို့ရှင်ဘယ်နေရာပဲလို့လို့လှူနေကြတာလူဒီလူတွေဒီလူတွေပဲအများစုတွေ့ရတယ်ပေါ့နော
်ဒီလိုအခြေအနေမှာတော်လိုင်းအဖွဲ့တွေအနေနဲ့ကိုယ်နယ်မြေကစစ်ဆောင်တွေရဲ့လိုအပ်ချက်ကိုကူညီဖြည့်ဆည်းပေးဖို့လိုတယ်လို့တော်လိုင်းဘတ်တော်သားဆရာဝန်ဖြစ်တဲ့ဆရာချင်းကပြောပါတယ
်။သူ့ဒေသခံလူကြီးတွေရဲ့ပုံမူဒီမှာတော့ပြည်သူတွေပေါ်ထားတဲ့စီစဉ်ကတော့အဲ့ဒါပါပဲနော်။တို့ကြတော့သူတို့ရဲ့လုံခြုံရေးကတားမြစ်ကြတယ်ပဲရှိတယ်။အကြတော်တော်ခက်ခဲရှိကြတယ်တွေ့ရရတယ်အားရတော့။ဒီကအအောင်စိုက်တင်တာပေါ့။တခြားလိုင်းတွေလည်းအအောင်စိုက်တာတော့စိုက်တာပေါ့။ဒီစစ်ရှောင်းတွေပေါ်လည်းသူတို့ကပို့ပြီးတော့ကြီးစိုက်တင်တယ်။သူတို့ရဲ့လိုအပ်ချက်တွေကိုမင်းမြင်းနေတဲ့ပြည်သူတွေပါခက်ခဲရှိတယ်ဆိုတော့
ကုလသမဂ္ဂစည်ရင်းစရာတွေအရလက်ရှိမှာစစ်ရှောင်ဦးရေ3000ကျော်လောက်ရှိနေပြီးတော့ဆက်ပြီးတော့လည်းများလာနေတော့မှာဒါပေမဲ့စစ်ရှောင်တွေအတွက်အကူအညီပေးရင်အရင်းမြစ်တွေကတော့နည်းလာနေပါတယ်ဒေါ်မိုးလိုစစ်ရှောင်တွေအတွက်နေရေးထိုင်ရေးပိုတိုးတက်လာဖို့အစားအသောက်ပိုများများရဖို့ဒါမှမဟုတ်ပိုကောင်းကောင်းစားရဖို့မျှော်လင့်ချက်ကအများကြီးမရှိပါဘူးသူနဲ့သူ့မိသားစုဟာဘကိုးတိုင်းထဲကသူတို့ရွာနဲ့9မိုင်လောက်ပဲဝေးတဲ့နေရာမှာနေကြတာပါဒါပေမဲ့အခုတော့သူတို့ဟာဝတ်တဲကြက်ချံတွေနဲ့မဝေးတဲ့စခန်းကအများဆုံးအိမ်သာဘေးကစစ်ဆောင်တဲလေးထဲမှာပဲကျင်းချင်းကျက်ကျက်နေနေကြရပါတယ်။အဲ့ဒီနေရာကတာယာနာပြောဝဲပတ်ဝန်းကျင်မဟုတ်ပါဘူး။ဒုံမူကတော့သူ့အမေအိုကိုကောင်းကောင်းစောင့်ရှောက်နိုင်မှုအတွက်သူ့အိမ်ကိုပဲသူပြန်ကျင်နေပါတယ
်။ရွာပြန်ကျင်တယ်လေရွာမှာပြန်နေကျင်တယ်ဆိုတာအမေကိုလည်းရွာမှာဆိုတော့ဈေးတယ်လည်းပေါ်တယ်အစားအသောက်လည်းပေါ်တယ်ကိုကမျိုးနဲ့နေကြောင်မိဘကိုလည်းကောင်းကောင်းမွန်မွန်ဝဲကျွေးလို့ရတယ်။ရွာကတော့ပြန်ကျင်တာပြောမနေနဲ့ရွာမှာဆိုတော့ကိုယ်တွေလည်းစီအောင်စားလဲရတယ်အလုံးလုံးစားလဲရတယ်ဆိုတော့ရွာပဲပြန်နေတယ်ဒီမှာကျတော့ဘာလုံးဝလည်းမရှိဘူးလေ
ဒို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
အဟာရရိတ်ခါရှာပါနေတဲ့စေဘေးဒုက္ခတွေဘုရား Frontier မြန်မာပြောပြခဲ့တာပါအခုတော့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာပါအမျိုးသမီးဒုက္ခတွေနဲ့လေအမျက်ထုတ်မှုအန္တရာယ်ကိုပြောထားပါတယ်ဆူဒန်ပြည်တွင်းစစ်ကြောင်းအင်ဒီဂျင်ချတ်နိုင်ငံမှာခိုလုံနေကြတဲ့အမျိုးသမီးတွေလေအမျက်ထုတ်မှုနဲ့ရင်ဆိုင်နေရပါတယ်မြန်မာကအမျိုးသမီးဒုက္ခတွေရောလုံခြုံပါရဲ့လားလူခွင့်ရတကြွလို့ရှာသူမတ်ဝေနုကိုမေးထားတဲ့ဥတမောင်တန်ပြောပြပေးပါအောင်ခင်ဗျာ
ပထမဒရင်တပုတ်ကိုတင်ပြပါစေ။ကျူရန်ပြည်တွင်းစစ်ကနေချက်နိုင်ငံကိုထွက်ပြေးလာကြရတဲ့ဒုက္ခတဲ့အမျိုးသမီးတချို့ဟာလိင်ပိုင်းဆိုင်ရာမတော်မတရားအကျူခံနေကြရတယ်လို့နိုဝင်ဘာလ16ရက်နေ့ AP သတင်းကပြောပါတယ်။အချင်းကလိုအပ်ချက်တွေရဖို့လိင်နဲ့အပေးယူလုပ်ခဲ့ကြရတာလို့ခံရရသူတွေကဆိုပါတယ်။အဒီလိုမျိုးတရားပြုကြတဲ့သူတွေတဲမှာဒေသခံနဲ့နိုင်ငံတကာအကူအညီပေး NGO အဖွဲ့တွေကဝန်ထမ်းတွေလည်းပါဝင်နေတာကိုတွေ့ရပါတယ်။ ဒီလိုဖြစ်ပြီလို့ဘယ်လိုကောင်းဝဲနိုင်မလဲဆိုတာဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်ကျွန်တော်ဖိတ်ခေါ်ထားသူကတော့လူခွေရင်းနဲ့လူမျိုးစုံတပ်ဖြတ်မှုကိုအဓိကထောင်လေ့လာနေတဲ့ပတ်ဝန်းကျင်ဖြစ်ပါတယ်မင်္ဂလာပါပတ်ဝန်းကျင်ခင်ဗျာ
မင်္ဂလာပါဆရာ
ဟုတ်ကဲ့ဒီမနေ့ကမှလည်းကြည်ရင်းစစ်ဖြစ်နေပြီးတော့ပေါ့နော်နေဆက်အိမ်ကြီးချင်းနိုင်ငံတွေမှာလည်းဒုက္ခသက်စခန်းတွေရှိနေတယ်လို့ပြည်တွင်းမှာလည်းအိုးအိမ်စွခွာထွက်ပြေးနေကြတဲ့ IDP စခန်းတွေရှိပါတယ်ဆိုတော့ဒီခုနချတာဒုက္ခသက်စခန်းတို့ငွားပြည့်ဒုက္ခသက်စခန်းတွေအဲ့ဒီစခန်းတွေမှာဘလို့အနေရတွေကြုံရတယ်ဘာခက်ခဲတွေတွေ့နေရလဲဘာကြောင့်ပါလဲခင်ဗျာ
ဒီလိုမျိုးနေရစွန့်ခွာပြီးတော့တခြားနေရာမှာခိုလုံရပြီဆိုလို့ရှိရင်မြို့သမီးတွေအတွက်လုံလုံခြုံခြုံနေနိုင်တဲ့အိမ်ဆိုတဲ့ပုံသဏ္ဍာန်တွေမရှိတော့ဘူးအကာအကွယ်မဲ့တယ်ဒါတမျိုးပေါ့နော်ဒါရုပ်ပိုင်းဆိုင်ရာလုံခြုံမှုမရှိဘူးဖြစ်နေတာဆိုတော့ခုနကတော့မတမာတဲ့လူတွေအနေနဲ့ကဒီလိုမျိုးသမီးတွေကိုကျင့်ကြံမယ်ဆိုလွယ်တယ်ပေါ့နော်နောက်တစ်ခုကစိတ်ပိုင်းဆိုင်ရာလုံခြုံမှုတွေလည်းမရှိကြဘူးစိတ်ပိုင်းဆိုင်ရာအဖြစ်အငဲသွားတယ်အနှဲသွားတယ်အကြောင်းမျိုးမျိုးကြောင့်ပေါ့နော်ကိုယ့်ရဲ့ဒီနေရဒေသကိုဆွန့်ခဲရတယ်ဘဝကိုဆွန့်လွတ်ခဲရတယ်အများကြီးနဲ့နာမှုတွေကျမတို့ဖြစ်ခဲ့ကြတယ်အဲမျိုးမျိုးဟိုရဆွေကျူးလွန်မှုတွေခံခဲ့ရတယ်ဒါမှမဟုတ်ရင်ကိုယ့်ရဲ့မိသားစုအပေါ်မှာတက်ရောက်မှုတွေရှိခဲ့တယ်ဒီလိုအတွက်အစိတ်လုံခြုံမှုမရှိကြဘူးနောက်ပြီးတော့အဲ့ဒီရောက်သွားတဲ့ပတ်ဝန်းကျင်မှာဥပဒေကကာကွယ်ပေးနိုင်တဲ့အဲလုံခြုံမှုစနစ်ကလည်းရှိမနေဘူးအားနည်းနေတတ်တာကိုကျမတို့တွေ့ရတယ်ပေါ့နော်နောက်တစ်ခါကျတော့ကျမတို့စာဝတ်နေရေးတွေခက်ခဲသွားတယ်ပေါ့နော်တချို့ဒီလိုမျိုး INGO တွေကနေပြီးတော့မှကျွန်တော်တို့ပေးရတာအရှိကောင်းရှိပါတယ်ဒီလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့နေပေါ့နော်ဒါပေမဲ့အဲ့ဒီအထောက်ပံ့နေဟာတကယ်တမ်းကျတော့မလုံလောက်တာတွေအများကြီးဖြစ်နေတတ်တယ်တချို့နေရာတွေမှာဆိုလုံးဝရမနေတဲ့ဟာမျိုးတွေဖြစ်နေတတ်တယ်အဲ့ခါကျရင်ဒီအမျိုးသမီးတွေနောက်ဖြစ်မိခင်တွေပေါ့နော်ဒီလိုမျိုးသူတို့အနေနဲ့ကဝင်ငွေရရနီးလန်းနေနဲ့အလုံးလုံးရတယ်လို့အလုံးလုံးပိုင်ခွင့်နေလဲတော်ယုံတဲယုံကဒီလိုမျိုး refugee ရဲ့ IDP တွေမှာမရှိဘူးပေါ့နော်အလုံးလုံးခွင့်မပေးတာတွေလည်းရှိတယ်အာဆိုတော့ကျမတို့ကဒီအဲ့လိုနေရအနေထားမျိုးမှာဆိုလို့ရှိရင်တော့ခုနကတော့အဲဒီလိမ့်မိုင်းဆိုင်ရာကျမတို့ဟိုပြစ်မှတ်ထားပြီးတော့မှအာဒီစော်ကားမှုတွေအမ်ဒီအမ်နောက်ပြီးတော့အဲ့လိုပေါ့နော်ဒီလိမ့်မိုင်းဆိုင်ရာအကြံဖက်မှုပေါင်းစုံမျိုးဖြစ်လာတတ်တယ်ပေါ့နော်ကျမတို့အာဒီဗမာပြည်ကဒုက္ခတွေရှိဆိုရင်လည်းဆက်အတူတူမှာအလားတူဖြစ်တဲ့မျိုးတွေဖြစ်နေရတယ်ကိုလည်းကျမတို့အာဟိုကြားသိနေရတယ်ပေါ့နော
်ဟုတ်တယ်ဒီအခုဒီ chat မှာဖြစ်တဲ့တဲ့မှာကြည့်လို့ရှိရပဲဒီနိုင်ငံတကာ NGO တွေဒေသခံ NGO တွေကနေပါဝန်ထမ်းတွေဖြစ်နေတော့ဒီဝန်ထမ်းတွေပါဒီ code of conduct လို့ပြောတဲ့အလုပ်ဆိုင်ရာကျင့်ဝတ်ပေါ့မရရှိခဲ့တာလားကျင့်ဝတ်ခိုင်မာမှုနဲ့ဘယ်လိုများထင်မလဲ
ကျွန်တော်နားလည်တဲ့လောက်ပြောမယ်ဆိုလို့ရှင်တော့ဒီနိုင်ငံတကာအဖွဲ့အစည်းတော်တော်များများမှာတော့ code of conduct ရှိပါတယ်ဒီအထူးသဖြင့်ဒီအဖွဲ့အစည်းတော်တော်များများမှာလည်းဒီ sexual violence ဆိုင်ရာ code of conduct လည်းတည်ကြရှိနေတာမျိုးရှိရပေါ့နော်ဥပမာ UN ဆိုလို့ရှင်ဒါလိင်မိုင်းဆိုင်ရာစော်ကားမှုအနေနဲ့ပတ်သက်တဲ့ကျင့်ဝတ်ပေါ့နော်ကျင့်ဝတ်လိုက်နာရမယ့်စီးနှစ်စည်းကမ်းတွေကိုတို့အနေနဲ့တင်းနဲ့လို့တက်ပြီးတော့မဖြစ်မနေလိုက်နာရပြီးတော့မှလက်မှတ်ထိုးရတဲ့ဟာမျိုး UN မှာရှိရပေါ့နော
်ဒီမှာဒီအဖွဲ့အစည်းတွေမှာရောဒီလိုကျူးလွန်တဲ့လူတွေပေါ်မှာ zero tolerance policy လို့ပြောတဲ့ကျွန်တော်တို့လုံးဝအသိမခံတဲ့ဘူဝါဒရှိတယ်လ
ားရှိပါတယ်အနည်းဆုံးတော့အနိုင်ဆုံးတော့ယာတူကနေထုတ်ပယ်တဲ့ဟာမျိုးနောက်ခါကျတော့ဒီလိုမျိုးစုံစမ်းစစ်ဆေးပြီးတော့မှဒီလိုလှုပ်ဆောင်နေဆိုတဲ့ဟာမျိုးကိုပေါ်လွင်နေဆိုလို့ရှိရင်ဒါဒီတရားရေးစနစ်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့နော်ဒါ criminal act ဖြစ်တယ်ဆိုလို့ရှိရင်ရာဇဝတ်မှုမြောက်တယ်ဆိုလို့ရှိရင်တော့ရာဇဝတ်လမ်းကြောင်းရသူ့ကိုပြစ်ပေးဖို့အတွက်တရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေဒီလိုဖွဲ့စည်းတွေကတော့လုပ်ဖို့လိုအပ်တယ်လို့တော့ကျွန်မမြင်တယ
်ဟုတ်ဒီနိုင်ငံတကာလူခွင့်ရေးဥပဒေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေမှာဒါစံနှုန်းတွေရှိတယ်เนาะဒီစံနှုန်းတွေကိုဒီဝန်ထမ်းတွေလိုက်တာလာနိုင်အောင်ဘာကြောင့်မလုပ်နိုင
်ဒီလိုချိုးဖောက်မှုတွေအတွက်ဒီလိုစံချိန်စံနှုန်းတွေလိုက်နာဖို့အတွက်အကဲခက်ပေးနိုင်တဲ့ထိန်းကြောင်းပေးနိုင်တဲ့ရန်တရားတွေကိုသူတို့မဖော်ဆောင်ဖော်ဆောင်ထားမှုအားနေတယ်လို့ကျွန်မမြင်တယ်ပေါ့နော်တကယ်လို့ဒီအဖွဲ့အစည်းတွေမှာပေါ့နော်ဒီလိုမျိုးထိန်းကြောင်းပေးဖို့ဘော့တစ်ခုရှိမယ်ကော်မတီတစ်ခုရှိမယ်အဲ့အတွက်ကိုအဲ့ဒီကော်မတီကိုလည်းလုံလုံလောက်လောက်လိုအပ်တဲ့အရာတွေကိုဖြည့်ဆည်းပေးမယ်ငွေရေးကြေးရတော့၎င်းနိပညာပိုင်းဆိုင်ရာတော့၎င်း ဒီပညာရဲ့ပိုင်းဆိုင်ရာတော့လည်းကောင်းလုံးလောက်တဲ့ဟာတွေသူဖြည့်ဆည်းပေးပြီးတော့မှတည်တည်ချာချာကြက်မှတ်မယ်ဆိုလို့ရှင်တော့ဒီလိုချိုးဖောက်မှုတွေကိုကျမတို့နည်းနည်းထိမ့်ညှိနိုင်မယ်ပေါ့ရှော့ရှော့ချနိုင်မယ်ပေါ့အဲ့လိုတော့ကျမမြင်ပါတယ်တချို့နေရာ
တွေမှာဒီခုနဒီလိုကျွန်တော်တို့နယ်စပ်တွေမှာလည်းဒုက္ခတွေဆန်းနေရှိတယ်เนาะအခါ NUG ဆိုပြီးဂျာပြမျိုးသားညီညွတ်ရေးအစိုးရလည်းရှိတယ်အဲ့လိုထိန်းချောင်းကြက်ပတ်တဲ့စနစ်ရှိနေတယ
်။ဒါမှမဟုတ်ဒီလက်တလောက်ကတော့ဒီ NUG ကနေပြီးတော့မှဒါကိုတည်တည်ချာချာထိန်းချောင်းကြက်မှတ်တဲ့စနစ်ကိုမရှိသေးပါဘူး။ကျမတို့တချို့ဒေတာတွေမှာဒီတချို့ဒီနယ်မြေတွေမှာခုနလိမ်မိုက်ဆိုင်ရာချိုးဖောက်တဲ့အမှုတွေဖြစ်နေခဲ့တယ်ပေါ့နော်။ဖြစ်လာနေတာကိုလည်းကြားရတယ်။တချို့အမှုတွေဆိုလို့ရှိရင်ဒါ NUG စီမာတိုင်တန်းတာမျိုးတွေအထိဖြစ်တယ်ပေါ့နော်။ဆိုတော့ဒီလိုမျိုးဖြစ်နေတယ်ဆိုတဲ့ဟာကတော့ကျမတို့လက်ခံအတိမတ်ပြုရမယ့်အနေထားဖြစ်နေပြီပေါ့နော်ကြဲကြဲပြန့်ပြန့်ဖြစ်ခင်မှာဒီလိုထိန်းကြောင်းနိုင်တဲ့ကြက်မှတ်နိုင်တဲ့ဒါမော်နီတာလုပ်နိုင်တဲ့စနစ်ကိုရန်ရတစ်ခုကိုကျမတို့ဖော်ဆောင်ဖို့လိုတယ်လို့ကျမမြင်တယ်လောလောဆယ်အထိမရှိနေဘူးရှိလာတယ်ဆိုလို့ရှင်လဲကျမတို့ကရုပ်လက်မရွေးမြတ်မြတ်တက်တာနဲ့ဒါဥပဒေနဲ့အညီဖြည့်ရှင်းပေးဖို့လိုမယ်လို့ထင်တယ်ပေါ့နော်ဒါကတော့ကျွန်တော်တို့ပြည်တွင်းမှာဥမာ NUG ရို့တခြားသောဒီတော်လိုင်းရေးအဖွဲ့အစည်းတွေအေးဒါကျွန်တော်တို့ထိန်းချုပ်တဲ့နယ်မြေတွေရဲ့အနေအထားကိုကျွန်တော်တို့ဖြစ်တဲ့နေဟာမျိုးပြောဟိုဆွေးနွေးကြည့်ရပါတော့နော
်အခုနိုင်ငံတကာအဖွဲ့အစည်းလို့ပြောတဲ့အခါကျတော့နော်လက်သမ္မတမှာလည်းကျွန်တော်တို့ဒီဒုက္ခတွေဆိုင်ရာမဟာမင်းကြီးရုံးရှိဒီရုံးကတော့ဘာနိုင်ငံအသီးသီးမှာရှိနေတဲ့ဒုက္ခသည်စခန်းတွေမှာအမျိုးသမီးတွေကိုထိရောက်လုံလောက်အောင်ပါဝယ်ပေးနိုင်တယ်လို့ကျွန်တော်ထင်တယ
်။မပေးနိုင်ပါဘူး။ဓာမျိုးတွေကိုဆက်လက်ပြီးကျမတို့တွေ့နေရတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ UNHCR ကိုနိုင်ကလည်းကောက်ွယ်မပေးနိုင်ဘူးလို့ဒီလိုတည်တည်ချာချာကြက်ကြက်မက်မက်နဲ့ကောက်ွယ်ပြီးရဒီကိစ္စကိုပဲအဓိကလုပ်တဲ့ NGO INGO ဆိုတာလည်းမရှိပါဘူ
း။ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီဒုက္ခသည်တွေရဲ့အဖြစ်ကမိမိကိုယ်ကိုပဲအဓိကပေါ့နော်။ဘုရားဘုရားအဖြစ်အရေးအကူအမယ်ဆိုရင်ကျွန်တော်တို့ရရွာအခြေပြုဒုက္ခတဲ့စခန်းကိုအခြေပြုတဲ့မှာဒီလိုကဘယ်ပြနိုင်ဘလို့စီစဉ်နေကိုချမှတ်လို့ဆောင်ပြနေလို့ဆက်မအကြံပေးခြင်းပါလေခင်ဗျာဒါတော့နောက်ဆုံးမေးခွန်းပ
ါဟုတ်ကဲ့ပါဒုက္ခတဲ့တွေကနှစ်ပြီးတော့မှမိမိကိုယ်ကိုပဲအကူအမယ်ဆိုတဲ့သဘောတရားကိုလည်းကျမတို့လက်မခံပါဘူးဒုက္ခတဲ့ဖြစ်သွားပြီဆိုလို့ရှိရင်တော့ကျမတို့နိုင်ငံတကာမှာပတ်ဝန်းကျင်မှာကျမတို့လူအတိုင်းဝိုင်းမှာကာကွယ်ပေးဖို့တာဝန်ရှိပါတယ်ဒီဒုက္ခတွေတို့တော့လေဒီလိုကာကွယ်ပေးနိုင်မှုတွေရော့နေတယ်ဘောနော်အားနည်းနေတယ်ဆိုလို့ရှင်တော့ကျမတို့ဒုက္ခတွေအချင်းချင်းကြားထဲမှာလှုပ်ဆောင်နိုင်တာတွေရှိပါတယ်ဆိုတော့အဓိကကတော့ပညာပေးမှုတွေဒီလိုဖြစ်နေတဲ့ဟာတွေကိုများများလှုပ်ဆောင်ဖို့လိုပါတယ်နောက်ပြီးတော့ဒီလိုမျိုးအဖွဲ့အိမ်ဖွဲ့ပြီးတော့ဗောနောဥပမာကျမတို့ဒုက္ခတဲ့စခန်းနေဆိုများသောအားဖြင့် cluster လုပ်ထားတယ်လေအစုလိုက်အစုလိုက်တွေရှိရအဲ့ဒီမှာမှအခုနောင်ကမြို့သားမြို့သမီးစုပေါင်းပြီးတော့မှဒီလိုကိစ္စရက်တွေကာကွယ်နိုင်ဖို့အတွက်ကော်မတီဖွဲ့တအိမ်ဝင်ထွက်ကျမတို့ပညာပေးမှုတွေလုပ်တဲ့အိမ်ဝင်တိုင်းထွက်အခက်အခဲတွေကိုကျမတို့နားဆင်ပေါ့နော်နားဆင်ပြီးတော့မှဖြည့်ရှင်းပေးတဲ့ဟာမျိုးတွေကိုနေရာလေးကိုတကွက်ကနေစပြီးတော့လှုပ်လို့ရတဲ့ဟာမျိုးကနေပြီးတော့စတင်လှုပ်နိုင်နေဆိုရင်ကောင်းမှာပေါ့နော်တကယ်လို့များအကုန်လုံးကိုကဗာဖြစ်ပြီးတော့လှုပ်ချင်တယ်ဆိုလို့ရှိရင်တော့တေချာပေါ့ဒီနိုင်ငံကအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်တဲ့ဟာမျိုးလို့လှုပ်ဖို့လိုအပ်လာလိမ့်မယ်ဒီကတချို့ကိစ္စတွေဖြစ်တယ်ဆိုတာကမသိလို့ဖြစ်တာများတဲ့အခါကျတော့အသိပညာမေးပေးမှုတွေများလာတယ်ဆိုလို့ရှိရင်တော့လုံးဝမပြောက်ွယ်သွားရင်တောင်မှပေါ့နော်ကျမတို့ short ချနိုင်တဲ့အနေအထားတစ်ခုတော့ရှိလာမယ်လို့တော့ကျမမျှော်လင့်ပါတယ်ဟုတ်
ဟုတ်ကဲ့တပည့်ကျေးဇူးများကြီးတင်ပါတယ
်ကျေးဇူးပါဆရာဟုတ်ကဲ့
ဟုတ်ကဲ့အခုဆွေးနွေးသွားလို့ကတော့လူခွင့်ရေးနဲ့လူမျိုးစုံသက်ဖြတ်မှုကိုအဓိကထားလေ့လာပြီးမြမရေးတက်ကြွလှုပ်ရှားနေတဲ့မှတ်ဖို့ရည်လူဖြစ်ပါတယ်ဘုရားတပောင်းမှာ
လေအမျိုးသမီးဒုက္ခသည်နဲ့လိင်မြတ်ထုတ်မှုအန္တရာယ်ဥတ္တမောင်တန်းပြပြခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေနောက်လေယာစီးပွားဥရယာတိနဲ့သတင်းတွေကတုတ္တတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ပြောပြနေပါတယ်အခုဒုတိယပိုင်းမှာနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရရာသီးနဲ့သတင်းတွေတဲကတူတက်မလာခင်အခုအာရှနိုင်ငံအစီအစဉ်ပါအာဆီယံကာကွယ်ဝင်ကြီးစီဝေးမှာတရုတ်နဲ့အမေရိကန်တီးခြားတွေ့ကြတာအပအဝင်ကိုပြောထားပါတယ်အာရှပစိဖိတ်ဒေသတွေတင်းမာနေချင်းတရုတ်ဂျပန်အမေရိကန်ကာကွယ်ဝင်ကြီးတွေအာဆီယံစီဝေးတက်ခဲ့ပြီးတရုတ်နဲ့အမေရိကန်ကတော့တီးခြားတွေ့ခဲ့ပါတယ်ဗီယက်နမ်နဲ့မလေးရှားဆက်ဆံရေးတိုးမြှင့်လိုက်ပါတယ်မြန်မာမြောက်ပိုင်းတရုတ်နယ်စပ်ကအွန်လိုင်းငွေလိမ်ဂိုင်းဗဟိုချက်မကိုဖယ်ရှားနိုင်ခဲ့ပြီးတော့တရုတ်ကကျင်းပပါတယ်ကိုစောမို့ကျော်ပြောပြပေးပါအောင်ခင်ဗျာ
အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံမြို့တော်ဗီယန်ချမ်းမှာနိုဗ ెంబ ာလ22ရက်နေ့ကပြုလုပ်တဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်ဂျပန်နိုင်ငံကကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ပါတယ်တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းကအာရှပစိဖိတ်ဒေသဟာရေပူရအဖြစ်တည်ငြိမ်လျက်ရှိပေမဲ့ပထဝီနိုင်ငံရေးအရာပဋိပက္ခတွေဝင်ရောက်လာနိုင်တယ်လို့သတိပေးပြီးမိမိတို့ရဲ့ဒေတာကိုပူပေါင်းကာကွယ်ရမယ်လို့ပြောဆိုခဲ့ပါတယ
်။这是一次以东盟为中心汇聚各方智慧。
ဒေတာရင်းတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အာဆီယံကိုဗဟိုပြုပြီးအားလုံးတွဲဆောင်ကြတဲ့ဒီအစည်းအဝေးဟာအလွန်အရေးပါပါတယ်။ကျွန်တော်အနေနဲ့လည်းဒေတာရင်းပူပေါင်းဆောင်ရွက်ရေးဖွံ့ဖြိုးရေးအတွက်နက်နက်ရှန်ရှန်ဆွေးနွေးအမြင်ဖလှယ်တာတွေလုပ်လိုပါတယ်။
တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုတရုတ်ကဒူဘိုင်းလို့ကြွေးကြော်ပြီးပင်လယ်ပြင်အတွင်းကမ်းခြေဆောင်တင်းမောတွေဆီလွတ်ထားသလို Spratly ကျွန်းနယ်မှာစခန်းတွေတည်ဆောက်နေတဲ့အတွက်ဒေသတွင်းတင်းမာမှုတွေဖြစ်နေပါတယ်။အရှေ့ပင်လယ်ပြင်မှာလည်းဂျပန်နဲ့ပိုင်းတဲ့အငင်းပွားမှုတွေဖြစ်နေသလိုဂျပန်လေရေပိုင်းတဲ့အတွင်းတရုတ်တင်းမောတွေလေရင်တွေဝင်ရောက်ခဲ့တယ်လို့ဂျပန်ကပြောဆိုထားပြီးတင်းမာမှုတွေဖြစ်နေပါတယ်။ဒီအစည်းအဝေးကိုဂျပန်ကာကွယ်ရေးဝန်ကြီးကဲနကတနီလက်တက်ရောက်ပါတယ
်။様々な調整に直面しているこの地域の平和と安定のために皆様と
အခက်အခဲမျိုးစုံစိန်ခေါ်မှုမျိုးစုံနဲ့ကြုံတွေ့နေရတဲ့ဒီဒေသရဲ့တည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်အားလုံးနဲ့အမြင်ချင်းဖလှယ်ဆွေးနွေးလိုပါတယ်။အားလုံးနဲ့လည်းပူးပေါင်းလှုပ်ဆောင်နိုင်ဖို့မျှော်လင့်ပါတယ
်။ American ပြည်ထောင်စုကတော့တောင်တရုတ်ပင်လယ်ပြင်အတွင်းနိုင်ငံတကာရေချောင်းလွတ်လပ်စွာသွားလာနိုင်ခွင့်ရှိရမယ်ဆိုတဲ့မူကိုကင်ထားပါတယ်။တရုတ်နဲ့ထိတိုက်တွေ့နေသလိုစီးရဲမဟာမိတ်ဖြစ်တဲ့ဖိလစ်ပိုင်အရင်မှလည်းတရုတ်နဲ့အမေရိကန်ထိတိုက်တွေ့နေပါတယ်။တရုတ်အမေရိကန်ကာကွယ်ရေးဝန်ကြီးတွေတွေ့ဖို့အမေရိကန်ဘက်ကတောင်းဆိုတာကိုဗုဒ္ဓဟူးနေ့တုန်းကတရုတ်ကာကွယ်ရေးဝန်ကြီးကညှင်းဆဲခဲ့ပေမဲ့ကြာသာပတင်းနေ့မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်နဲ့တရုတ်ကာကွယ်ရေးဝန်ကြီးဒုံချန်းတို့ဗီယန်ချန်းမှာတကားပိတ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။အာဆီယံနဲ့မဟာမိတ်ကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုဩစတြေးလျတောင်ကိုရီးယားအိန္ဒိယနယူးဇီလန်စတဲ့နိုင်ငံတွေကလည်းတက်ရောက်ပါတယ်အခုလိုအချိန်မှာပဲနိုဗ ెంబ ာလ22ရက်နေ့တုန်းကဗီယက်နမ်ထိပ်တန်းခေါင်းဆောင်တစ်ဦးဖြစ်တဲ့ကွန်မြူနစ်ပါတီအတွင်းရေးမှူးထူလန်ဟာမလေးရှားနိုင်ငံကို2ရက်ကြာနိုင်ငံတော်ခရီးစဉ်အဖြစ်ရောက်ရှိသွားပြီးဗီယက်နမ်နဲ့မလေးရှားအကြားဘက်ပေါင်းစုံဗျူဟာမြောက်မဟာမိတ်အဖြစ်ဆက်ဆံရေးတွန်းမြှင့်လိုက်ပါတယ်
။ထုတ်လိုက်ကက်နိုယ်ဇာဟန်ဒင်ကင်တေဖနိုးဒကီမက်ထုံမိုင်ဆုံ
းဗီယက်နမ်အနေနဲ့နိုင်ငံစီးပွားရေးဆက်သွယ်မှုကိုတွန်းမြှင့်သွားပါမယ်။နိုင်ငံကုန်သွယ်ရေးကိုလည်း18ဘီလီယံကျော်ဖူးထိရောက်အောင်မြင့်တင်သွားပါမယ
်။အတွင်းရေးမှူးဒူလန်ကိုမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလက်ခံတွေ့ဆုံခဲ့ပြီးနိုင်ငံပူးပေါင်းဆောင်ရွက်ရင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာနားလည်မှုစာကြုံလာတွေကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒါအပြင်တရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးကိုပါဆွေးနွေးခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းလွတ်လပ်စွာလေကြောင်းရေကြောင်းသွားလာနိုင်ရေးအပါအဝင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ Vietnam Communist Party အတွင်းရေးမှူးဒူလန်ကပြောဆိုခဲ့ပါတယ်
။ Joint Development Authority between the two countries we have agreed to explore the possibility of
ကျွန်တော်တို့ဟာနယ်မြေစုံမှာပူးပေါင်းဆောင်ရွက်သွားမှာပါ။ကာကွယ်ရေးနဲ့ပင်လယ်ပြင်ကိစ္စတွေအပြင်ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရင်နံနဲ့လောင်စာ digital စွိုင်းရင်ကိစ္စတွေမှာပါပူးပေါင်းဆောင်ရွက်သွားမှာပါလို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲမြန်မာနိုင်ငံအရှိမြောက်ဒေသတရုတ်နယ်စပ်အနီးက online ငွေလိမ်လုပ်ငန်းတွေရဲ့ဗဟိုအချက်အချာကိုရှင်းလင်းသုတ်သင်နိုင်ခဲ့တယ်လို့တရုတ်အများပြည်သူလုံခြုံရေးဝန်ကြီးဌာနက November 22ရက်နေ့ကြာသပတေးနေ့မှာကြေညာပါတယ်မြန်မာနဲ့တရုတ်နှစ်ဖက်ရဲတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ခဲ့ပြီး ပြီးခဲ့တဲ့2023ခုနှစ်နှိမ့်နှင်းရေးတွေစခဲ့ပြီးကြတဲ့ကအခုအချိန်အထိတရုတ်နိုင်ငံသား 9,300 ကျော်ကိုဖမ်းဆီးနိုင်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းတရုတ်အွန်လိုင်းငွေလိမ်မှုတွေဟာကရင်ပြည်နယ်ရွှေကုတ်ကိုဒေသမှာလည်းအခြေစိုက်တယ်လို့အခုအခါမွန်ပြည်နယ်ဖျားသုံးစုဘက်ကပါတရုတ်တွေရောက်ရှိလာနေပြီးလောင်းကစားနဲ့အွန်လိုင်းလိမ်လည်မှုတွေလုပ်ကင်နေတယ်လို့ယူဆရကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တရုတ်အွန်လိုင်းငွေလေလုပ်ငန်းတွေဟာမြန်မာနိုင်ငံနေရာအနှံ့ကိုရွေ့ရှားပြီးဆက်လက်လုပ်ကိုင်နေတယ်လို့စောင့်ကြည့်ရေးအဖွဲ့တွေကအစည်းအဝေးခံထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ဗုဒ္ဓဟူးနေ့မှာပဲရှမ်းပြည်မြောက်ပိုင်းတန်ရန်မြို့မှာတရုတ်နိုင်ငံသား860အပါအဝင်အွန်လိုင်းငွေလေလုပ်ငန်းလုပ်ကိုင်နေတယ်လို့ယူဆရသူ1000လောက်ကို UWSA ဝါတာဖွဲ့ကဖမ်းဆီးပြီးတရုတ်နိုင်ငံသားတွေကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့တယ်လို့ပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံ၏အစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာဆီယံကာကွယ်ဝန်ကြီးစည်းဝေးမှာတရုတ်နဲ့အမေရိကန်တရားတွေ့ခဲ့တာအပအဝင်ကိုကုသမှုကြောင့်ပြောပြခဲ့တာပါ။အခုတော့လေယာဉ်စိုက်ပျိုးရေးသတင်းမှာတရုတ်မြန်မာနယ်စပ်ဂိတ်ပိတ်လို့အာလူစေးတက်ကွန်ပစ္စည်းပြတ်တာအပအဝင်ကိုပြောထားပါတယ်။တရုတ်မြန်မာနယ်စပ်ကွန်တိုရေးဂိတ်တွေကိုပိတ်လိုက်လို့တရုတ်အာလူစေးအဆမတန်မြင့်တက်လာပြီးကွန်ပစ္စည်းပြတ်လတ်မှုတွေလည်းဖြစ်နေပါတယ်။နောက်တပတ်အတွင်းသိနိုင်စင်းတော့ကောဘလို့ရှိပါလဲ Pharma Times Media အဖွဲ့ပြောပြပေးပါဦးခင်ဗျာ
မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းရင်းကိုကိုမြင့်မေဟန်နဲ့သူကျမမီစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်မြန်မာနယ်စပ်ဂိတ်အာလုံးဒီပါပိတ်သိမ်းလိုက်ပြီးနောက်မှာတရုတ်အာလူးစစ်အစမတန်မြင့်တက်လာပြီးကုန်ပစ္စည်းပြက်လက်မှုတွေပါဖြစ်ပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်။တရုတ်အာလူးကိုနယ်စပ်ကနေအဓိကတင်သွင်းရတာဖြစ်ပြီးလက်ရှိမှာနဇက်ကိတ်ပေါက်တွေကနေကုန်သွယ်လို့မရတဲ့အခြေအနေကြောင့်တရုတ်အာလူးအဝင်မရှိသလောက်ဖြစ်ပြီးဈေးကလည်းစံချိန်တွေမြင့်တက်လာတယ်လို့ကုန်သွယ်တွေကပြောပါတယ်အခုရပိုင်းရန်ကုန်ပြည်တော်ကုန်စည်တိုင်းကိုအာလူးကတစ်စီးလောက်သာဝင်ရောက်မှုရှိပြီးတရုတ်အာလူးရောရှမ်းပြည်နယ်ထွက်အာလူးတွေပါဈေးကွက်ထဲအဝင်နေနေတာလို့ပြည်တော်ကုန်စည်တိုင်းမှတာဝန်ရှိသူတို့ကဆိုပါတယ်ပြည်တော်ကုန်စည်တိုင်းဈေးကွက်မှာနိုဝင်ဘာလပထမအပတ်ကတရုတ်အာလူးတစ်ပိတ်သားကို6500ကျပ်လောက်သာပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ20ရက်နေ့မှာတော့တပိတ်သားကို9500ကျပ်အထိပေါက်ဈေးရှိနေတာကိုတွေ့ရပါတယ်အခုရပိုင်းရှမ်းပြည်နယ်အောင်ပန်းကုန်စည်တိုင်းဈေးကွက်ကိုဝင်ရောက်မှုရှိနေတဲ့ OK မျက်နှာအာလူးကတပိတ်သားကို6800ကျပ် OK မျက်နှာ S1 ကတပိတ်သားကို9000ကျပ် A1 မျက်နှာက9500ကျပ် A1 ဆွဲမျက်နှာအဟောင်းက9200ကျပ်နဲ့ Golly Side မျက်နှာအဟောင်းကတပိတ်သားကို2500ကနေ3000ကျပ်အထိပေါက်ဈေးရှိနေပါတယ်အာလူးကျော်လုပ်ငန်းသုံး Market S1 S2 နဲ့မြန်နီ S2 S1 အမျိုးသားတွေကတပိတ်တာကို8200ကနေ8500ကျပ်အထိပေါက်ဈေးရှိနေပေမဲ့ပစ္စည်းအဝင်မရှိဘူးလို့အောင်မန်းဒေတာကန်ကုန်တယ်တွေကပြောပါတယ်ရှမ်းပြည်နယ်မှာဖြစ်ပွားခဲ့တဲ့ရေကြီးနှမြုပ်မှုတွေကြောင့်အာလူးစိုက်ခင်းတွေပျက်စီးခဲ့တဲ့အတွက်အထွတ်နှုန်းရော့ကျခဲ့တယ်လို့တရုတ်ဘက်ကလည်းကုန်ဝင်မရှိတာကြောင့်ဝယ်လိုအားများပြီးဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာတာဖြစ်ပါတယ်
ဈေးကွက်ထဲဝက်ချမ်ပန်ဇီစံချိန်တင်မြင့်တက်နေပါတယ်ပြင်တွင်းမွေးမြူရေကဏ္ဍမှာတော့ရောင်တန်းဝင်ဝဲရှင်ဖန်ဇီကတပိတ်တာကို2200ကျပ်ထိစံချိန်တင်မြင့်တက်လာတယ်လို့ဝက်မွေးမြူရေလောက်ကိုင်းသူတွေကပြောပါတယ်စစ်တပ်ကအနာသိပ်ပြီးတဲ့နောက်ပိုင်းမှာတော့ဖြစ်ပေါ်လာတဲ့တိုက်ပွဲတွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေတမကအိမ်မွေးတရိစံတွေပါထိခိုက်တိုက်စုံမှုတွေဖြစ်ပေါ်လာတဲ့အတွက်စီးပွားဖြစ်ဝက်မွေးမြူရေလောက်ကိုင်းသူတွေပါဝင်တနိုင်တစ်ပိုင်မွေးမြူသူတွေပါရော့ကျသွားလို့ဈေးစတိုက်မြင့်တက်လာတာလို့ဆိုကြပါတယ်ဒါအပြင်မွေးမြူရေအစားစီးနှုန်းမြင့်တက်မှုနဲ့သူကုစက်ယောဂါပိုးကြာရောက်မှုတွေကြောင့်2023ကစလို့ဝက်မွေးမြူရေလုပ်ငန်းကိုစွခွာတူပိုများလာတယ်လို့လည်းပြည်မျိုးနယ်ကဝက်မွေးမြူရေလုပ်ကိုင်းသူကိုထွန်းထွန်းကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလအတွင်းကဝက်ချမ်ပန်ဇီအနေနဲ့တပိတ်တာကို16500ကနေ19000ကျပ်သာပေါက်ဈေးရှိပြီးအခုနိုဝင်ဘာလတတိယပတ်မှာတော့တပိတ်တာကို19500ကနေ22000ကျပ်ထိပြင်းပြင်းထန်လာတာပဲဖြစ်ပါရယ်2024ခုနှစ်ဖေဖော်ဝါရီလအတွင်းမှာတော့ဝက်ချမ်ပန်ဇီကတပိတ်တာကို9000ကျပ်အထိအဆိုးဆုံးကျဆင်းမှုဖြစ်ပေါ်ခဲ့တာကိုတွေ့ရပါတယ်။ ဇေဝတ်ထဲမှာတော့ရုံတန်းဝင်ဝဲကြီးတွေရှာပါနေပြီးဝဲရှင်ချမ်ပန်ဇီမြင့်တက်မှုနဲ့အတူအသားစည်းကွက်မှာလည်းတပိတ်တာကို3000ကျပ်လောက်ထိပေါင်စည်းရှိနေရကိုတွေ့ရပါတယ
်။လူစဘာကြီးကနှစ်တန်းခွဲကျော်တိုးချဲ့စိုက်ပျိုးသွားဖို့ပြင်ဆင်နေပါတယ်။အခုနှစ်လူစဘာစိုက်ရာသီမှာစိုက်ရိတ်ကနှစ်တန်းခွဲကျော်အထိတိုးချဲ့စိုက်ပျိုးနိုင်ဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံဆက်သဘာအသင်းချုပ်ကပြောပါတယ်။တို့ချက်ဆိုင်ပြုံးမှုတွေကိုအေယာဝတီတိုင်းပဲခူးတိုင်းမန္တလေးတိုင်းနဲ့ရန်ကုန်တိုင်းတို့မှာပြုလုပ်သွားမှာဖြစ်ပြီးပုံမှန်အားဖြင့်တွေစဘာဆိုင်ရေက2တန်းလောက်သာရှိပေမဲ့အခုနှစ်မှာရာဂီမုန်တိုင်းအပါအဝင်ရေကြီးရေလျှံမှုတွေကြောင့်စဘာဆိုင်ရေကအများပြပျက်စီးခဲ့ရတဲ့အတွက်အေက2တန်းခွဲကျော်အထိတိုးမြင့်ဆိုင်ပြုံးနိုင်ဖို့စီစဉ်နေတာလို့မြန်မာနိုင်ငံဆက်သဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်ကပြောပါတယ
်တွေစဘာကတော့ခုနတော်လိုကိုအေက2တန်းကျော်3တန်းလောက်ထိတိုးပြီးတော့ဆိုင်နေအောင်ဆိုရနဲ့ပုံမှန်ကနေညီတိုင်းပြီးတော့အစီအစဉ်နေရရှိပါတယ်။အားတိုင်းကတော့ပုံမှန်2တန်းလောက်ရှိတာပေါ့ဒီနှစ်လူကြပါတော့ဒီက2တန်းခွဲဟိုမဟုတ်2တန်းခွဲတက်ပို့ပြီးတော့ပို့ချဲ့ပြီးဆိုင်နေကြမြတ်ဆိုင်နေအောင်ပေါ့အောက်ခြေမှာအဆိုရကကညီတိုင်းအစီအစဉ်နေတာလေးတွေ့ရပါတယ်။အဲ့တော့ဒီဘိုးပုံမှန်ကအသင်းဖွဲ့တွေလည်းဝိုင်းကူပြီးတော့တုတ်ပြီးပို့ပါမယ်။လူကြပါကိုတက်နိုင်ကြမြတ်ဒူးဆိုင်ကူပေါ့နော်။ဆိုဒီကတော့ဆိုင်တွေးမိမိနဲ့ဆံမြောင်းဝင်ကြီးကနာရေးပေးနိုင်တဲ့အနေအထားတွေကိုစီစဉ်ဆောင်ရတာပေါ့နော်အဲ့တော့အစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းပြီးလုပ်ရမှာပေါ့နော်နန်းန်းနဲ့6သိန်းလောက်တိုးဆိုင်ဖို့ပေါ့နော
်ရာဂီမှုန်တိုင်းအချိန်ကြောင့်စဘာဆိုင်ရေက7သိန်းနီးပါးနဲ့တခြားရာသီနံဆိုင်ရေက9000ကျော်ပျက်စီးဆုံးရှုံးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့အော်တိုဘားနဲ့နိုဝင်ဘာလပထမပတ်အတွင်းကလည်းအေရော်ဒီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းတို့မှာမိုးတဲထန်စွာရွာသွန်းမှုကြောင့်စဘာဆိုင်ရေကအများပြားရေလွှမ်းမှုခံရမှုထမှန်ဖြစ်ပွားခဲ့ပါတယ်။စိုက်ပျိုးရေးဘဏ်ကထုတ်ပေးတဲ့စိုက်ပျိုးစရိတ်ချင်းငွေဟာလက်တရေကအတွက်7သိန်းခွန်းနှုန်းဖြစ်ပြီးအများဆုံးလက်ဆယ်ရေကအတွက်သာထုတ်ချေးပေးတာဖြစ်တဲ့အတွက်လိုအပ်တဲ့စိုက်ပျိုးစရိတ်ကိုပြင်ပကနေအတွုံနှုံးကြီးကြီးနဲ့ထမှန်ချင်းကားစိုက်ပျိုးကြရတာဖြစ်တယ်လို့တောင်သူတွေကပြောပါတယ်
။ဒီလိုပဲသူကတော့ပြောမှာပဲသူတို့ကပြောပြောနေသမားကမိနစ်ကတော့တောင်တိုက်နိုင်လို့မသိကြတော့ဘူး။တိုက်နေဆိုရင်လည်းအရင်ကြီးကလိုလာပြီ။အဲဘာလဲဆိုတော့အခုဖြစ်တဲ့စဘာအပြည့်စင်းနဲ့လည်းကြုံထားရတယ်။အထူးတောင်းလို့ပြင်ဆိုရင်ဘုံစဘာဆိုင်တော့ကမြေဩဇာဦးအပြင်ကနေအတူကြီးကြီးနဲ့20တို့တို့30တို့တို့အစိတ်တို့တို့အဲမျိုးတွေနဲ့အတူကြီးနဲ့ဆွဲပြီးပြန်ထားရတာအခုစဘာပေါ်တော့အဲ့ဒီဟာတွေပြန်ဆက်ရတာပေါ့။အဲတော့အစိုးရကြီးရလည်းနေမှာမဟုတ်ဘူး။အထက်ကျဲတွေအများကြီးပဲ။နောက်တစ်ခုက10ရေ10ရေပေါ့နော်။ဒီစဘာက10ရေအဓိကအဲစေရီဒီကစေရီကသူတို့အပေါ်ကဒီကကဘာလုပ်ပေးပါလဲညာလုပ်ပေးပါအပေါ်ကလူကဒီလိုပဲပြောမှာပဲဒါပေမဲ့နေသွားဆိုင်ဖို့စေရီရဖို့ကတောင်သူတွေကသူ့အုပ်စုနဲ့အတူအုပ်စုလိုက်စေချောင်းကိုရေကူးပေးရတယ်သူ့ပြီးတော့ရေကူးပေးရတယ်အတော်စိတ်ပြေဖို့ကောင်းပါလေဟိုပြောရင်တော့မလွယ်ဘူးလို့ပဲပြောမှာပဲမလွယ်ပါဘူးသူတို့ပြောလို့တိုးဆိုင်နိုင်ဖို့ဆိုတာလေဆိုင်ကရောသွားဖို့ပဲရှိနေဗျတောင်သူကတော့နေတယ်နေနေပါနော်
ပြီးခဲ့တဲ့2022ခုနှစ်ကလူစဘာတရေကအတွက်စိုက်ပျိုးစရိတ်အနေနဲ့7သိန်းလောက်သာကုန်ကြခဲ့ပြီး2023ခုနှစ်မှာတော့15သိန်းလောက်ထိကုန်ကြစရိတ်ရှိခဲ့တယ်လို့ဆိုပါရယ်အခုနှစ်မှာတော့တရေကကိုစိုက်ပျိုးစရိတ်7သိန်းကျော်ထိကုန်ကြနိုင်တယ်လို့တောင်သူတွေကပြောပါရယ
်အခုဆက်ပြီးနိုဝင်ဘာလ23ရက်နေ့ကနေ19ရက်နေ့အထိဈေးကွက်အတွင်းတည်ကြနိုင်ပြီဖြစ်သွားတယ်လေယာဉ်ထွက်ကုန်ဒီနယ်စီနိုတွေကိုပြောပြပေးချင်ပါတယ်ဈေးစတိုက်ကျဆင်းခဲ့တဲ့မက်ပင်နဲ့ပယ်စင်ကောင်ကတော့ရက်ပိုင်းတွင်ဈေးအနည်းငယ်ပြင်းမြင့်တက်လာပါတယ်။ပယ်လက်ကျင်နေနေပြီးအယောင်းဝင်ငယ်နေပြီးမယ်ဈေးကပြင်းမာလာတာပဲဖြစ်ပါတယ်။နန်းရောင်စုံဈေးကတော့ကျဆင်းနေတာကိုတွေ့ရပါတယ်။ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာနိုဝင်ဘာလ14ရက်နေ့ကမက်ပယ်တရံကို35သိန်း 5,900 ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ19ရက်နေ့မှာတော့တရံကို36သိန်း 3,000 ကျပ်ထိဈေးမြင့်တက်လာတာကိုတွေ့ရပါတယ်။ရက်ပိုင်းတွင်ကျပ်9,000ဝန်းကျင်လောက်ဈေးမြင့်တက်လာတာပဲဖြစ်ပါတယ်။စိတ်ကံရောက် FOB ဈေးနှုန်းကတော့နိုဝင်ဘာလ20ရက်နေ့မှာတော့တရံကိုအမေရိကန်ဒေါ်လာ905ကနေ915ဒေါ်လာထိပေါက်ဈေးရှိနေပြီးတရံကို25ဒေါ်လာလောက်ဈေးကျဆင်းသွားတယ်လို့ကုန်သည်တွေကပြောပါတယ်။
ပဲလင်းကုန်တွေကဈေးအနှဲငယ်မြင့်တက်လာပေမဲ့အယောင်းဝယ်ကတော့အေးနေတယ်လို့ကုန်သည်တွေကပြောပါတယ်။လက်ရှိပြည်တွင်းမှာလက်ရှာမရှိသလောက်ဖြစ်နေတဲ့အတွက်ပဲလင်းကုန်တွေဈေးကဆက်ပြီးမာနိုင်အောင်ပဲလို့ကုန်သည်တွေကသုံးသပ်ထားပါတယ်။ရန်ကုန်ဈေးကောင်မှာနိုဝင်ဘာ18ရက်ကပဲလင်းကုန်တွေတန်ကို 38 သိန်းကျပ်လောက်ပေါင်ဈေးရှိပြီးနိုဝင်ဘာ19ရက်မှာတော့တဒံကို38သိန်း5000ကျပ်ကိုဈေးပြန်မြင့်တက်သွားပါတယ်။တရက်အတွင်းတဒံကို15000လောက်မြင့်တက်သွားတာဖြစ်ပါတယ်။စိတ်ကမ်းရောက်အဖို့ပြီးဈေးနှုန်းကတော့တဒံကိုအမေရိကန်ဒေါ်လာ950ကနေ960လောက်ထိပေါင်ဈေးရှိနေပြီးတဒံကိုအမေရိကန်ဒေါ်လာ80လောက်ကျဆင်းသွားတာဖြစ်ပါတယ်။
ပုဂံတီးနဲ့ဖြစ်တဲ့နိုင်ငံကတော့ဈေးပြန်ချဆင်းသွားပါတယ်။မန္တလေးကုန်စည်တိုင်းမှာနိုဝင်ဘာလ23ရက်နေ့ကနန်းနဲ့စမုံ45ပိတ်တာဝင်တဲ့အိမ်ကို6သိန်းကနေ6သိန်း6000ကျပ်ကြားပေါင်ဈေးရှိခဲ့ပြီးနိုဝင်ဘာလ19ရက်နေ့မှာတော့တအိမ်ကို5သိန်း9000ကနေ6သိန်း2000ကျပ်ဝန်းကျင်ကိုပြန်ချဆင်းသွားပါတယ်။နန်းဖြူဂျပန်ကတော့45ပိတ်တာဝင်တဲ့အိမ်ကို၄သိန်း2500ကနေ၄သိန်း2000ကျပ်ကိုပြန်ချဆင်းသွားသလိုနန်းညိုကလည်း၃သိန်း3000ကနေ၃သိန်း1000ကျပ်ကိုပြန်ချဆင်းသွားတာကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဇင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။တရုတ်မြန်မာနယ်စပ်ဂိတ်ပေလိုအာလူစီတက်ကုန်ပြတ်တာအပါဝင်ကို Pharma Times Media ဖျက်ပြခဲ့တာပါ။အခုတော့ဥရယာဒီနယ်အနာဂတ်စီစဉ်ပါကူလာဥရယာဒီညီလာခံကိုမေကွန်ထုတ်လာတာပြောထားပါတယ်။အဇာဘိုင်ဂျန်မှာကျင်းပနေတဲ့ဒီကူလာသမဂ္ဂဥရယာဒီညီလာခံ COP29 ကိုတက်လာတဲ့လူငယ်တွေကဥရယာဒီဖောက်ပြန်မှုတိုက်ဖြတ်ရေးမအောင်မြင်သေးလို့စိတ်ပြက်ပေမဲ့မျှော်လင့်ချက်တော့ပြတ်မသွားပါဘူး။အနာဂတ်မူဝါဒချရာမှာပူပါဝင်ခွင့်ကိုတော့ဒီလူငယ်တွေလိုလားနေပါတယ်။နားလောင်ပြောပြပေးပါဦးခင်ဗျာ။
ကုလသမဂ္ဂရဲ့ဥရယာတိပြောင်းလဲမှုဆိုင်ရာညီလာခံ COP29 ကိုတက်ရောက်လာကြတဲ့လူငယ်တွေကြားစိတ်မကျေနပ်စရာအကြောင်းအရာအတော်များများရှိနေပါတယ်။အင်အားမြင့်မုန်တိုင်းတွေကြောင့်စာသင်ကျောင်းတွေပျက်စီးခဲ့ရတဲ့အတွက်ပညာရေးနှောင့်နှေးခဲ့ရတဲ့လူငယ်တွေမိဘတင့်လို့အိုးအိမ်ဆုံးရှုံးခဲ့ရတဲ့သူတွေရည်ကြီးရည်ရှမ်းမှုနဲ့ကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့လူငယ်တွေလည်းညီလာခံကိုတက်ရောက်လာပါတယ်။ဥရယာတိဆိုင်ရာညီလာခံကို6ချိန်မြောက်တက်ရောက်လာတဲ့အသက်28နှစ်အရွယ်Equan Garo အစိုးရဖက်ကဘာမှမမေရရလောက်ကင်တာမျိုးမရှိတဲ့အတွက်လူငယ်တွေစိတ်ဆိုးရတာဖြစ်တယ်လို့အခုလိုပြောပါတယ
် I think a lot of the time you know young people with anger and disappointment
စိတ်ဆိုးထွက်တာနေကြတဲ့လူငယ်လူရယ်တွေကိုအတော်များများကဆိုးမြင်တာမျိုးတွေ့ရပါတယ်ဒါပေမဲ့စိတ်ဆိုးဒေါသထွက်ရတာကလည်းတရားမျှတမှုကင်းမဲ့နေတယ်ဆိုတာအတွင်းစိတ်မှာခံစားနေရတာကိုဖော်ပြနေတဲ့လက္ခဏာလို့ထင်ပါတယ်ဒါကိုလှုပ်ရှားမှုအသွင်ဖြစ်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာပိုရေးကြီးပါတယ်အဲ့လိုမကျင်တဲ့ချက်တွေကိုအပြောင်းလဲတွေဖြစ်လာအောင်လက်တွေ့အကောင့်တွေပေါ်ဖို့ခွင့်လန်းတွေလည်းလူငယ်တွေမှာရှိကြပါတယ်ဒီလိုဆောင်ရွက်ကြမဲ့လူငယ်တွေကိုအားပေးထောက်ခံတဲ့လူမှုအတိုင်းဝိုင်းလည်းရှိနေပြီးသားပါစိတ်ဆိုးဒေါသထွက်ပြီးစိတ်ပြတ်နေကြပေမဲ့လူငယ်လူရဲ့အတော်များများမှာရှင်းလင်းပြတ်သားတဲ့မျှော်မှန်းချက်တွေရှိကြတယ်လို့ထင်ပါတယ
်ဥသူရသည်ပြောင်းလဲမှုထိန်းချုပ်ရေးတကဘာလုံးအရေးတကြီးဆောင်ရွက်ဖို့လိုနေပြီဆိုတာကိုသူတို့အားလုံးကောင်းကောင်းသဘောပေါက်ကြပါတယ်လို့လည်းကျွမ်းကျင်သူတွေကပြောပါတယ်COP ညီလာခံကိုလိမ့်ချိန်မြောက်တက်ရောက်လာတဲ့ကိုလံဘီယာနိုင်ငံကအသက်15နှစ်အရွယ်ဖရန်စစ္စကိုဗာရာမန်ဇာနာရီကညီလာခံမှာနေရာရဖို့ခက်ခဲလို့နေလို့ပြောပါတယ်။ကမ္ဘာတစ်ဝန်းလုံးကနိုင်ငံတွေမှာဥတုရာသီပြောင်းလဲမှုထိန်းချုပ်ဖို့နှီးကွေးနေကြတာဖြစ်တဲ့အတွက်ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်မှုတွေပိုးပြီးတော့ခက်ခဲလာစေတယ်လို့လည်းသူကမြင်ပါတယ်။ဒါကြောင့်လဲအနာဂတ်ပြောင်းနိုင်ခြင်းအများဆုံးရှိနေကြတဲ့လူငယ်တွေရဲ့စကားသံကိုလူကြီးပိုင်းကနားထောင်ကြဖို့လဲဖရန်စစ္စကိုတို့လူငယ်တွေကမျှော်လင့်နေတာပါ
We are missing we hear by our
ယူရမရောက်သေးတဲ့သူတွေဖြစ်နေတဲ့အတွက်ကျွန်တော်တို့ကိုနေရာမပေးကြပါဘူးကလေးတွေပဲဆိုပြီးကျွန်တော်တို့ရဲ့အတန်တွေကိုအစိုးရကလည်းနားမထောင်ပါဘူးဒီညီလာခံကိုတက်ရောက်ကြတဲ့ကျွန်တော်တို့အတိုင်းပြည်ကမူဝါဒချမှတ်သူတွေနိုင်ငံကိုယ်စားလှယ်တွေကလည်းကျွန်တော်တို့ပြောတာကိုနားမထောင်ကြပါဘူးဆွေးနွေးညှိနှိုင်းမှုသကပိုင်းတွေမှာကျွန်တော်တို့လိုလူငယ်တွေကိုနေရာပေးဖို့လိုနေတယ်လို့ထင်ပါတယ
်ခေါ့တနေ့တိုင်းညီလာခံကိုတက်ရောက်လာကြတဲ့လူငယ်တွေထဲမှာနိုင်ငံကိုစားပြုတက်ရောက်လာကြသူတွေလည်းရှိသလိုလှိလာသူအဖြစ်နဲ့တက်ရောက်လာတာတွေလည်းရှိပါတယ်ဥတို့ရာသီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုကမ္ဘာတစ်ဝန်းလုံးမှာကလေးတွေနဲ့လူငယ်လူရယ်တွေကပဲမမျှမတရင်ဆိုင်ကြုံတွေ့နေရတာဖြစ်ပါတယ်ကြီးထွားဖွံ့ဖြိုးဆဲခနာကိုလေးတွေဟာပြင်းထန်လာတဲ့အပူဒဏ်ကိုခါးစည်းရင်ဆိုင်နေကြသလိုကောင်းဆောင်မိခင်တွေဆိုရင်လည်းအချိန်မတိုင်ခင်စောပြီးတော့မိဖွားတာမျိုးမွေးဖွားလာတဲ့ကလေးတွေအဟာရချို့တဲ့တာမျိုးတွေရှိတယ်လို့ကုလသမဂ္ဂဆိုင်ရာကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်
We are simply not doing good enough for children in this world. We are failing children.
ကလေးတွေရဲ့အနာဂတ်အတွက်ကျမတို့အသေးအချာလုပ်မပေးနိုင်ချသေးပါဘူး။ကလေးတွေကိုအဓိကရည်ရွယ်တဲ့ဥဒုရာသီပြောင်းလဲမှုဆိုင်ရာဗန္ဒာငွေတွေကိုလည်းတော်တော်တိုးပေးနိုင်ဖို့လိုပါတယ်။ဆွေးနွေးညီနိုင်မှုစကားဝိုင်းမှာလူငယ်လူရွယ်တွေပိုပြီးပါဝင်လာနိုင်အောင်ကျမတို့တောင်းဆိုနေတာပါ။လူငယ်တွေရဲ့လိုအပ်ချက်နဲ့အညီနိုင်ငံတကာအသိုင်းအဝိုင်းဘက်ကမူဝါဒတွေနဲ့ဗန္ဒာငွေတွေချက်မှတ်ပေးဖို့ကျမတို့လိုလားနေကြပါတယ
် COP 29ညီလာခံရဲ့မူဝါဒဆိုင်ရာဆွေးနွေးပွဲနဲ့ဆုံးဖြတ်ချက်ချရဲ့အပိုင်းမှာလူငယ်တွေပိုးပြီးတော့ပါဝင်လာနိုင်အောင်အင်ရှင်အဇာဘိုင်ဂျန်နိုင်ငံကရွေးချယ်ထားတဲ့ Climate Champion လူငယ်တဦးညီလာခံမှာပထမဆုံးပါဝင်ခွင့်ရတဲ့နေ့လည်းဖြစ်ပါတယ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဥဒုရာသီရဲရကိစ္စအရပ်တွေမှာလူငယ်တွေကအရေးပါတဲ့အခန်းကဏ္ဍမှာရှိတယ်လို့ပြောကြားထားတာပါညီလာခံကိုတက်ရောက်လာကြတဲ့လူငယ်ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့တဲ့အတွေ့အကြုံချုပ်ကလူငယ်တွေမှာစိတ်ဆိုးဒေါသဖြစ်ဖို့အခွင့်အရေးရှိပါတယ်လို့လည်း X လူမှုကွန်ရက်ဆာမျက်နှာမှာလှတ်တလို့ရေးသားထားတာပါအခုလိုညီလာခံကျင်းပနေတဲ့အတော်အတွင်မှာပဲအာဖရိကအနောက်ပိုင်းနဲ့အလယ်ပိုင်းနိုင်ငံ16နိုင်ငံတို့မှာရေကြီးရေရှမ်းပြီးတော့ရေဘေးတင့်နေရသူတန်းနဲ့ချီရှိနေသလိုမြစ်တွေနဲ့ချီမိုးခေါင်ရေရှားမှုကြောင့်လည်းအငတ်ဘေးဆက်လူနေဖြစ်နေတဲ့လူတွေလည်းတန်းနဲ့ချီရှိနေတာပါဥဒုရာသီရဲရကျွမ်းကျင်ပညာရှင်တွေခန့်မှန်းထားသလိုလက်ရှိကျင့်သုံးနေတဲ့မူဝါဒကြောင့်ကမ္ဘာပုံနှိမ်မှုက၃နှစ်ဆက်တိုက်မြင့်တက်လာနေတာပါ။ဒါကြောင့်လဲသဘာဝဘေးဒဏ်တွေပုံမအင်အားပြင်းထန်လာတာလို့လည်းပညာရှင်တွေကပြောပါတယ်။အခုလိုအခြေအနေအရရကြောင့်ဥဒုရာသီပြောင်းလဲမှုအရေးပြောဆိုလှုံ့ရှားကြဖို့လူငယ်တွေပိုးပြီးတော့စိတ်အားထက်သန်လာတာပါ။ COP ညီလာခံကိုတက်ရောက်လာကြတဲ့တက်ကြွလှုံ့ရှားသူလူငယ်အတော်များကရောညီလာခံကိုတက်မလာတဲ့လူငယ်တချို့ကပါကမ္ဘာပုံနှိမ်မှုဆက်တိုက်မြင့်တက်လာပြီးတော့တဘာဝဘေးဒဏ်နဲ့ပုံမရင်ဆိုင်လာပေမဲ့အစိုးရပိုင်းကအထင်ရှားတဲ့ဆောင်ရွက်ချက်တွေမတွေ့ရတဲ့အပြင်ဖလွန်အိမ်တက်ငွေအတိအကထောက်လွှင့်နေတဲ့ရုပ်ကျွင်းလောင်စာကဏ္ဍမှာပုံမရင်နေမြုံနာလာကြတဲ့အတွက်စိတ်ပြက်လာနေကြတာပါ။ဒါကြောင့်လဲတဘာဝပုံချင်အရေးသက်ကြွလှုပ်ရှားတဲ့လူငယ်တွေကကုလသမဂ္ဂလိုကမ္ဘာအဖွဲ့အစည်းကြီးတွေရဲ့ဥဒုရာသီပြောင်းလဲမှုထိန်းချုပ်နိုင်ရေးစစ်ဆက်ညှိနှိုင်းမှုတွေကနေစစ်မှန်တဲ့အပြောင်းလဲတွေအမှန်တကယ်ပဲရနိုင်မှာမလားဆိုတဲ့မိခွန်းတွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်။ကျမနံလာပ
ါကုလသမဂ္ဂဥရိယာသီညီလာခံအပေါ်လူငယ်တွေမိကုန်းထုတ်လာတာနှစ်လောင်ပြောပြခဲ့တာပါအခုတော့သတင်းတွေကတူတာပါ NDA များတဲ့မြေမြုံမိုင်းအကြောင်းပြောထားပါတယ်အသက်ဆုံးရှုံးမှုတွေတရားပါဒဏ်ရာတွေရစေတဲ့မြေမြုံမိုင်းနဲ့ပောက်ကွဲစင်တဲ့လက်နက်တွေ NDA ဟာမြန်မာပါဝင်ကမ္ဘာနိုင်ငံတချို့မှာကြီးမားနေစေပါ DNA အကြောင်းမညညလင်းပြောပြပေးပါအောင်ခင်ဗျာ
လက်နက်ကင်ပတိပက္ခတွေနဲ့စစ်ပွဲတွေမှာအသုံးပြုကြတဲ့မြေမြုပ်မိုင်းတွေပောက်ကွဲတတ်တဲ့လူသတ်မိုင်းတွေအသုံးပြုမှုပပျောက်အောင်နဲ့ရှိပြီးနေတဲ့မိုင်းတွေကိုလည်းနိုင်ငံတကာလှုပ်ရှားဆောင်ရွက်မှုအနေနဲ့ရှင်းလင်းမှုတွေလှုပ်ဆောင်နေကြတာပါဒီလိုလှုပ်ဆောင်မှုတွေရှိနေတဲ့ကြားကပဲရုရှားနဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတချို့မှာမြေမြုပ်မိုင်းတွေကိုဆက်လက်အသုံးပြုနေတယ်ဆိုပြီးနိုင်ငံတကာမြေမြုပ်မိုင်းသုံးဆွဲမှုပပျောက်ရေးလှုပ်ရှားမှုအဖွဲ့ ICBL ရဲ့မြေမြုပ်မိုင်းစောင့်ကြည့်လေ့လာမှု2024အစဉ်ခန်းစာမှာဖော်ပြထားပါတယ်ဒီတွေ့အဲ့ဒီနိုင်ငံတွေအနေနဲ့မြေမြုပ်မိုင်းအသုံးပြုမှုကိုတားမြစ်ထားတဲ့နိုင်ငံတကာသဘောတူညီချက်ကိုလိုက်နာဖို့အရေးပေါ်လိုအပ်နေတယ်လို့လည်းအစဉ်ခန်းစာမှာပြောဆိုထားတာပါမြေမြုပ်မိုင်းနဲ့ပောက်ကွဲစီတတ်တဲ့လက်နက်ပစ္စည်းတွေကြောင့်ထိခိုက်ဒေဆုံးမှုဟာ2023နဲ့2024နှစ်စမ်းပိုင်းတွေအတွင်းမြန်မာနိုင်ငံကအရေးအတွက်အများဆုံးဖြစ်တယ်လို့အဲ့ဒီအစိုးရခန်းစာမှာဖော်ပြပါဗျ။အစိုးရခန်းစာအရတော့2023နဲ့2024ခုနှစ်အတွင်းမြေမြုပ်မိုင်းနဲ့တခြားပောက်ကွဲစီတဲ့မိုင်းတွေကြောင့်ကမ္ဘာအနှံ့လူပေါင်း 6,000 နီးပါးအသက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။ဒီထဲမှာမြန်မာနိုင်ငံကအများဆုံးဖြစ်တယ်လို့လည်းဖော်ပြထားတာပါမြန်မာနိုင်ငံကလူပေါင်း1003ဦးအသက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်ဒီလိုအသက်ဆုံးရှုံးမှုတွေထဲမှာ84ရာခိုင်နှုန်းကအရသားတွေဖြစ်ကြပြီး3ပုံတစ်ပုံကကလေးငယ်တွေဖြစ်တယ်လို့လည်းဖော်ပြထားတာပါမြန်မာနိုင်ငံပြည်ရင်တော့မိုင်းတွေကြောင့်အသေးအပြောက်အများဆုံးနိုင်ငံတွေကိုကြည့်မယ်ဆိုရင်ဆီးရီးယားက933ဦး
အာဖဂန်နစ္စတန်မှာက652ဦး၊ယူကရိန်းမှာ980၊ယေမန်မှာ499ဦး၊နိုင်ဂျီးရီးယားမှာ343ဦး၊ဘာကီနာဖာဆိုမှာ308ဦး၊မာလီမှာ184ဦး၊အီသီယိုပီးယားမှာ106ဦးနဲ့အီရတ်မှာ102ဦးတို့ဖြစ်ကြပါတယ်။မြင်းမြုံမိုင်းနဲ့ပောက်ကွဲစီတတ်တဲ့မိုင်းတွေကိုနိုင်ငံရဲ့အာဏာပိုင်လက်နက်ကိုင်အဖွဲ့တွေသာမကကိုလံဘီယာ၊မြန်မာ၊အိန္ဒိယ၊ပါကစ္စတန်နဲ့ပါလက်စတိုင်းတို့မှဆိုရင်လည်းအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေကပါအသုံးပြုနေကြတယ်လို့လည်းအစိုးရခန်းစာကဆိုပါတယ်။မြင်းမြုံမိုင်းနဲ့ပောက်ကွဲစီတဲ့လက်နက်တွေတီထွင်မှုထုတ်လုပ်မှုတွေနဲ့ပတ်သက်ပြီးစောင့်ကြည့်ခံထားရတဲ့နိုင်ငံပေါင်းကတော့အခုအချိန်12နိုင်ငံရှိပါတယ်။အဲ့ဒီနိုင်ငံတွေကအာမေးနီးယား၊တရုတ်ကျူဘာ၊အိန္ဒိယ၊အီရန်၊မြန်မာ၊မြောက်ကိုရီးယား၊ပါကစ္စတန်၊ရုရှား၊စင်ကာပူ၊တောင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ပါတယ်။ဒီနိုင်ငံတွေထဲမှာအိန္ဒိယ၊အီရန်၊မြန်မာ၊ပါကစ္စတန်၊ရုရှားနဲ့တောင်ကိုရီးယားတို့ဟာလူသားမိုင်းလို့ပြောလို့ရတဲ့ပောက်ကွဲစီတတ်တဲ့လက်နက်ပစ္စည်းတွေကိုထုတ်လုပ်နေစေရှိပုံရပြီးကျန်တဲ့နိုင်ငံတွေကတော့ဆက်လက်တီထွင်ထုတ်လုပ်မှုတွေမတွေ့ရတော့ဘူးလို့ဆိုပါတယ်။ဒါပေမဲ့လာမယ့်အနာဂတ်မှာထုတ်လုပ်မှုတွေမလုပ်ဘူးဆိုတဲ့သဘောတူညီချက်လုပ်ထားတာမျိုးတော့မရှိသေးဘူးလို့လည်းအစိုးရခန်းစာကဖော်ပြထားတာပါ။မြေမြုပ်မိုင်းနဲ့ပောက်ကွဲတည်စီနိုင်တဲ့လက်နက်ပစ္စည်းတွေအများဆုံးလက်ရှိပိုင်ဆိုင်ထားတဲ့နိုင်ငံကတော့ရုရှားနိုင်ငံဖြစ်ပြီး26တန်းခွဲလောက်ရှိနေတာပါ။ပြီးရင်ပါကစ္စတန်မှာကခန့်မှန်းခြေ6တန်း၊အိန္ဒိယမှာကခန့်မှန်းခြေ4တန်းနဲ့5တန်းကြားတရုတ်မှာတော့၅တန်းအောင်နဲ့အမေရိကန်ပြည်အောင်စုမှာ၃တန်းရှိနေတယ်လို့လဲဆိုပါတယ်။ကမ္ဘာသမိုင်းတစ်လျှောက်ကိုကြည့်မယ်ဆိုရင်တော့အခုလိုမြေမြုပ်မိုင်းတွေအသုံးပြုခဲ့မှုအများဆုံးနိုင်ငံတွေထဲမှာမြေမြုပ်မိုင်းအလုံးရေခန့်မှန်းခြေ23တန်းအသုံးပြုခဲ့တဲ့အီဂျစ်နိုင်ငံကထိတ်ဆုံးမှရှိနေတာပါ။ပြီးရင်တော့အီရန်က16တန်း၊အာဖဂန်နစ္စတန်က10တန်း၊အန်ဂိုလာက10တန်း၊တရုတ်က10တန်း၊အီရတ်က10တန်းကမ္ဘောဒီးယားက9တန်း၊ဘော့စနီးယားနဲ့ဟာဇီဂိုဗီနာက6တန်း၊ကူဝိတ်က9တန်း၊ဗီယက်နမ်က3တန်းခွဲစသဖြင့်အသုံးပြုခဲ့ကြတယ်လို့လေ World Atlas ရဲ့ web စာမျက်နှာမှာဖော်ပြထားပါတယ်ရှင
်။အန်ဒီရဲ့မြားလုံးနဲ့မြင်းမြုပ်မိုင်းချောင်းမှတ်ညွှန်းညွှန်းလင်းပြောပြခဲ့တာပါ။အခုလိုပတ်စင်ခန္ဓာတွေပြီမှာတော့ VOA American တိုင်းရဲ့စနေညအစည်းအဝေးဆုံးမသက်ခင်သတင်းချင်းချုပ်ကိုစောမှုကျော်ပြောပြပေးပါအောင်ခင်ဗျာ။
အရေးကောက်ကန်သမ္မတဒေါ်နယ်ထရန့်ဟာဘီလီယံနာတထေးကြီးစကော့ဘက်ဆန်ကိုဗန်ဒါရေးဝန်ကြီးအဖြစ်ရလာလိုက်ကြောင်းတောက်ကြနေညာကထုတ်ပြန်ကြေညာပါတယ်။အသက်62နှစ်အရွယ်ဘက်ဆန်ဟာ Key Square Capital Management ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကုမ္ပဏီကိုတည်ထောင်သူဖြစ်ပြီးဘရာဟီယတရလုပ်ငန်းတွေလုပ်တဲ့တထေးကြီးဂျော့ဆိုရတ်ရဲ့ Sorat's Fund Management လုပ်ငန်းကြီးရဲ့ငွေကြေးတွေကိုလည်း1992ခုနှစ်ကတည်းကစီမံခန့်ခွဲရင်းနှီးမြှုပ်နှံလုပ်ကိုင်ပေးသူဖြစ်ပါတယ်။တကယ်သာသူဘန်ဒါရေးဝန်ကြီးဖြစ်လာခဲ့မယ်ဆိုရင်အမေရိကန်ဘန်ဒါရေးဝန်ကြီးတွေထဲမှာပထမဆုံးပွင့်ပွင့်လင်းလင်းလိန်တူစုံမဲ့သူဝန်ကြီးဖြစ်လာမှာဖြစ်ပါတယ်။ကမ္ဘာကြီးရဲ့အာယုံဆိုင်မှုမရတဲ့မြန်မာနိုင်ငံမှာလူမမြင်ကြတဲ့ပဋိပက္ခတွေဖြစ်နေပြီးမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာလူ့အခွင့်အရေးအထူးတန်တမန် Tom Andrew ကသူ့ရဲ့အစီရင်ခံစာမှာဖော်ပြပါဗျာ။နိုင်ငံတကာကအလေးမထားတဲ့အတွက်ပြည်သူတွေအပေါ်ဆိုးဝါးရက်စက်မှုတွေကိုအုပ်ချုပ်သူတွေကလုံနေနိုင်ရုံမကလှုပ်ဖို့အထောက်ပံ့ပေးရရောက်နေတယ်လို့ကုလသမဂ္ဂထရီရင်ညီလာခံကိုတင်ပြတဲ့အစီရင်ခံစာမှာအသေးစိတ်ဖော်ပြထားပါတယ်။စစ်ပွဲတွေအရင်နေနေပြီးဆောက်တရားမရဖြစ်နေတဲ့မြန်မာအာဏာသိမ်းစစ်ကောင်စီဟာအတိုက်ခံတွေအခြေဆက်ရာဒေသကကြီးရွာတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးခေါင်းဖြတ်တာအုပ်စုဖွဲ့မရင်းကျင့်တာညှဉ်းပန်းနှိပ်စက်တာကျူးလွန်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အထူးကိုယ်စားလှယ် Tom Andrew ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လာအိုနိုင်ငံ Van Vien မြို့မှာမက်သနောအစိတ်အသင်းပုံရလို့နိုင်ငံခြားသားခီးသွာဧည့်သည်6ဦးသေဆုံးခဲ့ရမှုအတွက်လွန်စွာမှစိတ်မကောင်းဖြစ်မိတယ်လို့လာအိုအစိုးရကပြောကြားပါတယ်။သေဆုံးခဲ့ရသူတွေအတွက်စိတ်မကောင်းဖြစ်ရပြီးကျန်ရစ်သူမိသားစုအတွက်အထူးဝမ်းနည်းကြောင်းလာအိုနိုင်ငံခြားရေးဌာနကဒီကနေ့မှာပဲကြီးညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။သေဆုံးမှုအတွက်စုံစမ်းစစ်ဆေးနေတယ်လို့လည်းလာအိုအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ကျေးဇူးပါကိုစောမိုးကျော်ကြီး။အခုလိုသတင်းချင်းချုပ်ပြီးမှာတော့ VOA American တဲ့စနေညအစည်းအဝေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစည်းအဝေးထုတ်လိုက်မှုကကိုရရန်နိုင်ပါစပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့စိုက်တာဟမ်ဒေါနဲ့တီအန်ဝမ်တို့ဖြစ်ပါတယ်။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်မှာ ဖီယိုအကိုကုလနာဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိဆက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program